Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့2020ပြည်ဇန်နဝါရီလ13ရက်နေ့ဗိုလ်တုံးဒီမတကဲအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုင်းမီတာ24 40 51နဲ့လိုင်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီဗုဒ္ဓဦးနေမနေ့ကနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမတော်ကမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးပါမယ်။ဒီမိုကရက်မတ်တွေကသူ့ကိုတရားစွဲဆိုဖို့ကြိုးပမ်းနေတာဟာရည်စရာကောင်းတဲ့အတိတ်ပဲရှိတဲ့လုပ်ရည်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်
။ We want absolutely no violence and on the impeachment it's really a
ကျွန်တော်တို့အကြမ်းဖက်ကြောင်းတရားစွဲဖို့ကြိုးပမ်းနေတာကအတိတ်ပဲရှိကြောင်းတရားစွဲဆိုဖို့လမ်းကြောင်းကိုဒီမိုကရက်ကောင်းဆောင်တွေကရွေးချယ်တာကြောင်းလူတွေကိုဒေါသအမျက်ထွက်စေကြောင်းသမ္မတထရမ့်ကTexas ပြည်နယ်ကိုမတော်ခင်ပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေကထောက်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေ American လွတ်တော်ကက်ပီတယ်အစအဦးတဲ့အတင်းစီးနေဝင်ရောက်ပြီးတဲ့နောက်မှာသမ္မတထရမ့်ကပထမဆုံးချိန်အများပြည်သူရှေ့ပေါက်မှာသတင်းတောက်တွေကိုအခုလိုစကားပြောတာဖြစ်ပါတယ်လူငါးဦးသေဆုံးခဲ့ရတဲ့လွတ်တော်ကိုဝင်ရောက်စီးနေတဲ့ဖြစ်ရတဲ့အတွက်တော့တာဝန်မခံဘဲသူကညှင်းဆိုသွားပါတယ်ပြီးခဲ့တဲ့အပတ်ဗုဒ္ဓဦးနေကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေအားဖြင့်အတီးပြုတ်ပေးဖို့စီဝေးကျင်းပနေတဲ့လွှတ်တော်မှတွေကိုစန့်ကျင်တိုက်ပွဲဝင်မှုသမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။အခုဒီချိန်သူ့ကိုတရားစွဲဆိုဖို့ကွန်ဂရက်ကကြိုးပမ်းနေတာဟာနိုင်ငံရေးသမိုင်းမှာအကြီးအကျယ်ဆုံးတရားခံရှာဆွဆွဲမှုလုပ်ရဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ဒုတိယသမ္မတမိုက်ပန်ဆဲအစိုးရဖော်ဝင်နေအနေနဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25ကပေးရထားတဲ့လုပ်ပိုင်ခွင့်နဲ့သမ္မတထရမ့်ကိုယာရုကဖယ်ရှားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွတ်တော်ကဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းမှာချမှတ်ဖို့ရှိပါတယ်။အဲဒီတောင်းဆိုချက်ကိုဒုသမ္မတပန်စ်က24နိုင်ငံအတွင်းမလုပ်ဆောင်ပေးဘူးဆိုရင်တော့သမ္မတကိုတရားစွဲဆိုရေးအောက်လွတ်တော်ကွန်ဂရက်ကဆက်လက်လုပ်ဆောင်သွားဖို့ရှိပါတယ်ခင်ဗျ။တက်ဆက်စ်ပြည်နယ်တောင်ပိုင်းမက္ဆီကိုနယ်စပ်နားကအလာမိုမြို့ကိုရောက်နေတဲ့သမ္မတထရမ့်ကိုထောက်ခံတဲ့လူအုပ်စုငယ်တစုကကြိုးစိုးနှုတ်ဆက်ပါတယ်။သမ္မတထရမ့်တာဝန်ထမ်းဆောင်နေတဲ့ကာလအတွင်းသူ့ရဲ့အစိုးရကတရားမဝင်နိုင်ငံတွေဝင်ရောက်မှုတွေကိုတားဆီးရမှာအောင်မြင်မှုတွေရရှိခဲ့တာကိုအလေးထားပြသတဲ့အနေနဲ့အဲ့ဒီမြို့ကိုတရက်ကြာသွားရောက်နေတာဖြစ်ပါတယ်။သူကလို့ Texas ပြည်နယ်ကိုသွားရောက်ချိန် Washington DC မြို့မှာတော့ Democrat အမအများစုကြီးစိုးထားတဲ့အောက်လွှတ်တော်ကသူ့ကိုရာထူးကနေဖယ်ရှားဖို့ကြိုးပမ်းနေချိန်လည်းဖြစ်ပါတယ်။လူမှုကြီးကြပ်ရေးကိစ္စက2016ခုနှစ်သမ္မတမဲဆွယ်ဘက်မှာသမ္မတ Trump ရဲ့ဦးစားပေးပုံဝါဒတစ်ခုဖြစ်ခဲ့ပြီးမက္ဆီကိုနယ်စပ်မှာအကာအရတတိုင်းတည်ဆောက်ဖို့အဲ့ဒီအချိန်ကလေးကကြွေးကြော်နေကြတာဖြစ်ပါတယ်။အနာရလာပြည်တဲ့နောက်ပိုင်းမှာတော့သူ့အစိုးရအဖွဲ့ကမက္ဆီကိုနယ်စပ်တစ်လျှောက်924ကီလိုမီတာမိုင်450ရှိတဲ့နယ်စပ်တစ်တိုင်းတည်ဆောက်မှုကိုတာဝန်ယူကြီးကြပ်ခဲ့တာဖြစ်ပါတယ်။အခုလိုသမ္မတထရမ့်အလာမိုမြို့ကိုမသွားရောက်ခင်ကလေးမှာပဲလူမှုကြီးကြပ်ရေးကိစ္စမှာအရေးပါတဲ့ပြည်တွင်းလုံခြုံရေးဝန်ကြီးဌာနမှခေတ္တတာဝန်ထမ်းဆောင်နေသူဝန်ကြီးချတ်ဝူဖ်ယာရုကနေရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်။သမ္မတထရမ့်ရဲ့အစိုးရအဖွဲ့ကဇန်နဝါရီ20ရက်နေ့မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျာ။ကုလသမဂ္ဂဒွေရဲ့မွန်ချိုအန်တိုနီယိုဂူတာရက်စ်အနေနဲ့ဒုတိယသက်တမ်းထားဝင်ထမ်းဆောင်မှုလိုလားကြောင်းကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီကိုအသိပေးခဲ့တယ်လို့အထွေထွေမွန်ချိုရဲ့ပြောခွင့်ရကပြောပါတယ
်။ Secretary General conveyed to him today that he is available to serve a second term.
ဟုတ်ကဲ့ဒါကတွေကဆန္ဒရှိမဲ့ဆိုရင်သူ့အနေနဲ့ဒုတိယသက်တမ်းဆက်လက်ထားဝင်ထမ်းဆောင်မှုအတွက်အဆင့်သင့်ရှိနေတာကိုအထွေထွေမွန်ချိုကအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီကိုအကြောင်းကြားလိုက်ပြီးဖြစ်ကြောင်းသူရဲ့မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းလာတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့အထူးရဲ့မှုချုပ်ကူတာရက်စ်ကသူဆက်လက်တာဝန်ထမ်းဆောင်မှုလိုလားကြောင်းကိုကုလသမဂ္ဂလူကြိုရေးကောင်စီအမြဲတမ်းအဖော့ဝင်နိုင်ငံတွေကိုတောက်ကြတဲ့တုန်းကအတိပေးလိုက်တာဖြစ်ပါတယ်အမေရိကန်တရုတ်ရုရှားဗြိတိန်နဲ့ပြည်သစ်နိုင်ငံကကိုယ်စားလှယ်တွေနဲ့တွေ့ဆုံစဉ်မှာအထူးရဲ့မှုချုပ်ကကမ္ဘာကြီးရှင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်တွေကိုထုတ်ပေါ်ပြောကြားခဲ့တယ်လို့သံတမန်တူဦးက AFP သတင်းကိုပြောပါရယ်ကုလအတွေ့အဝန်ချုပ်အခုလိုဒုတိယသက်တမ်းထပ်မံတာဝန်ထမ်းဆောင်မဲ့ကိစ္စအပေါ်လူကြီးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေစီကနေစက်ကျင်တဲ့စကားအခုချိန်ထိကြားရခြင်းမရှိသေးဘူးလို့လည်းသံတမန်တွေကပြောပါရယ်ကုလသမဂ္ဂအတွေ့အဝန်ချုပ်ကပုံမှန်အားဖြင့်သက်တမ်းတစ်ခါထမ်းဆောင်လေးရှိပေမဲ့ဒိုမလာအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အထိတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြန်ရွေးခံရရင်အထူးရဲ့မှုချုပ်ကူတာရက်စ်အနေနဲ့ဒုတိယသက်တမ်းတာဝန်ထမ်းဆောင်ဖို့အစီအစဉ်မရှိခဲ့ဘူးလို့ကုလသမဂ္ဂတွေက AFP သတင်းကိုပြောပါရယ်။သမ္မတထရမ့်ကနိုင်ငံပေါင်းစုံဆက်ဆံရေးကိုပြစ်တင်ဝေဖန်လေးရှိသလိုကမ္ဘာ့ကျန်းမာရေးအဖွဲ့လိုအဖွဲ့တွေကိုလည်းဝေဖန်တိုက်ခိုက်လေးရှိပါရယ်ခင်ဗျ။ COVID-19 ကာကွယ်ဆေးအမြောင်များထုတ်နိုင်ပေးမယ့်အစီအစဉ်ရှိနေပေမဲ့ဒီနှစ်ထဲကမ္ဘာသူကမ္ဘာသားအလုံးဗိုင်းရပ်စ်တန်ခံနိုင်စွမ်းရရှိမဲ့ herd community အဆင့်ကိုရောက်ရှိအောင်မှမဟုတ်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အကာအကွယ်အမဲဆုံးအားနည်းသူတွေရောဂါမဖြစ်အောင်ကာကွယ်ထိုးစေးကအကာအကွယ်ပေးတော့မှာဖြစ်ပေမဲ့2021ခုနှစ်တန်းမှာလူတွေအားလုံးရောဂါဒဏ်ခံနိုင်စွမ်းရှိတဲ့အဆင့်ကိုရောက်ရှိအောင်မှမဟုတ်သေးကြောင်းဒီလိုလူထုတရားလုံးယောဂတန်ခံနိုင်တဲ့အခြေအနေကိုတိုက်ပြည်တချို့တလေမှာရရှိနေရင်တောင်မှဒီကမ္ဘာလုံးဒီလိုအခြေအနေမျိုးရောက်နိုင်အောင်မှာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေး WHO ကသိပ္ပံပညာရှင်အဖွဲ့ကောင်းဆောင်ဒေါက်တာဆူမီယာဆော်မီနာတန်ကပြောပါရယ်။ဒါကြောင့်လူထုကျန်းမာရေးဆိုင်ရာလက်ရှိလူတွေတည်ပြီးသားကိစ္စတွေဖြစ်တဲ့နှာခေါင်းဆီးဝတ်တာလူချင်းခွာပြီးနေတာနဲ့လက်ဆေးဓာတ်တွေကိုဆက်ပြေးလှုပ်ဆောင်သွားဖို့လိုတယ်လို့သူကပြောပါရယ်။ COVID-19 ကိုလုံးလုံးလည်လည်ရပ်ပြနိုင်ဖို့အတွက်ကကွယ်စီလုံးလုံးလောက်လောက်ထုတ်လုပ်ဖို့နဲ့ထုတ်ပြနိုင်ဖို့ကအချိန်လိုအပ်တယ်လို့လည်းဒေါက်တာဆူမီယာဆော်မီနာတန်ကပြောပါရယ
်ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်။နောက်ဆုံးရသတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရစေ။ကျမအင်ဂျင်နိုင်ပါ။မြန်မာနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်သူ951ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုချိန်ထိကူးစက်သူစုစုပေါင်း33,000ကျော်ရှိပြီဖြစ်ပါရစေ။ပြီးခဲ့တဲ့24နာရီတွင် COVID-19 ကြောင့်သေဆုံးသူက20ဦးရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း2888ယောက်ရှိပြီဖြစ်ပါတယ်။မနေ့ကအထိသေဆုံးသူတွေထဲရောဂါအခံရှိသူ15ယောက်ပါဝင်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကြေညာချက်မှဖော်ပြထားပါတယ်ရှင်။တရုတ်နိုင်ငံကတင်သွင်းနေတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့အတင်းအဓမ္မစေခိုင်းမှုတန်တရားရှိတဲ့ကုန်ပစ္စည်းတွေကိုတားမြစ်ဖို့ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကစီးမြင်စည်းကမ်းအသစ်တွေထုတ်ပြန်ကြေညာခဲ့ပါတယ်။ဒါအပြင်တရုတ်ဟာဝိကာလူနည်းစုအပေါ်ပြင်းထန်ကြီးမားလာတဲ့လူခွင့်ရေးချိုးဖောက်တဲ့နေရာမှာရက်ဆက်ကြမ်းကြုတ်မှုအဆင့်ထိရောက်နေကြောင်းဗြိတိန်အစိုးရကဆွဆွဲပြောဆိုခဲ့ပါတယ်။အင်္ဂါနေ့ကဗြိတိန်ပါလီမန်မှာပြုလုပ်တဲ့အစည်းအဝေးမှာနိုင်ငံသားရေးဝန်ကြီးဒိုမီနစ်ရက်ကတရုတ်အစိုးရရဲ့ဝိကာလူမျိုးတွေအပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့အခုလိုပြင်းပြင်းထန်ထန်ကန့်ကွက်ပြောဆိုခဲ့ပါတယ်။
The nature and conditions of detention violate basic standards of human rights.
တင်းတင်းဘောဒဘာဝါနဲ့အခြေအနေတွေဟာလူခွင့်ရေးအခြေခံစံနှုန်းတွေကိုချိုးဖောက်တဲ့အပြင်အစိုးရဆုံးအနေအထားနဲ့နှိမ်ပန်းနှိမ်ဆက်မှုလူမဆန်မှုအသက်အရွယ်ဖြတ်ဆက်ဆံခံရမှုတွေဖြစ်နေတယ်လို့ပြောသွားတာပါ။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းမှာဥဆောင်နေတဲ့ဗြိတိန်အနေနဲ့ကိုကျင်းတရားဆိုင်ရာတုံ့ပြန်ဖို့တာဝန်ရှိတယ်လို့လည်းသူကပြောပါရယ်။ဗြိတိန်နဲ့တရုတ်ဆက်ဆံရေးဟာဟောင်ကောင်ဖြိုခွဲမှုကိစ္စကလေးကတင်းမာနေကြတာပါ။တရုတ်နိုင်ငံအနောက်မြောက်ပိုင်းရှီကျင်းပြည်နယ်ကဝီကာလူမျိုးတွေကိုဆန့်ကျင်ဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကနေအမှတ်တမဲ့သို့မဟုတ်တမင်တကာအမျက်ထုတ်တဲ့ဒါမှမဟုတ်အထောက်အကူပြုတဲ့ဗြိတိန်ကုမ္ပဏီတွေကိုတားမြစ်ကန့်သတ်တဲ့အစီအစဉ်တွေကိုလည်းနိုင်ငံသားရေးဝန်ကြီးရပ်ကတင်ပြခဲ့ပါတယ်။အဲ့ဒီကန့်သတ်ချက်တွေထဲမှာပွင့်လင်းမြင်သာတဲ့စီးမြင်စည်းကမ်းတွေနဲ့မကိုက်ညီတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒဏ်ငွေရိုက်ဖို့ဗြိတိန်နိုင်ငံရဲ့ခေတ်သစ်ဂျွန်စနစ်အပ်ဥပဒေပုံမိုအားကောင်းလာစေရေးလုံထုံးလုံနီးတွေကိုအများပြည်သူကဏ္ဍမှာပါတိုးချဲ့ဖို့နဲ့ရှင်ကျန်းဒေတာတဝိုက်ပို့ကုန်ထိန်းချုပ်မှုကိုအရေးပေါ်ပြန်လည်တုံ့တက်ဖို့စာရာတွေပါဝင်ပါတယ်။ Radio Free Europe, Radio Liberty တို့ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရုရှားရဲ့အငင်းပွားပွေရာနိုင်ငံခြားအေဂျင့်ဥပဒေချိုးဖောက်သူတွေအတွက်ဆိုပြီးပထမဦးဆုံးအကြိမ်သတ်မှတ်တဲ့စီမံခန့်ခွဲမှုကျင့်ဝတ်ဆိုင်ရာ Protocol 8ချက်ကိုရုရှားဆက်သွယ်ရေးစောင့်ကြည့်ရေးအဖွဲ့Rose Comments ဇာကရေးဆွဲခဲ့ပါတယ်။ Rose Comments ဇာအဖွဲ့ရဲ့ website မှာ January 12ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်အရအပြစ်ရှိတဲ့သတင်းအဖွဲ့တွေဟာနိုင်ငံခြား agent ကိုယ်စားလှယ်ဥပဒေအရသတင်းမီဒီယာတွေဆောင်ရွက်ရမယ့်အချက်တွေနဲ့လိုက်လျောညီထွေမှုမရှိတာဥပဒေအရသူတို့ဖြန့်ဝေတဲ့သတင်းအချက်လက်တွေပေါ်မှာတစိုက်တရမယ်ဆိုတဲ့လိုအပ်ချက်နဲ့ကိုက်ညီမှုမရှိတာစတဲ့အချက်တွေဖော်ပြထားပါတယ်။ဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်လို့အုပ်ချုပ်ရေးဒဏ်ငွေချမှတ်ဖို့အခုရေးဆွဲထားတဲ့စီမံခန့်ခွဲမှုကျင့်ဝတ်ဆိုင်ရာအချက်တွေကို၃ရက်အတွင်းတရားရုံးကိုရှောင်လဲချက်ပေးပို့မှာဖြစ်တယ်လို့ Rose Comments အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကဂျာဗာပင်လယ်ထဲပြတ်ကျခဲ့တဲ့ခီးသည်တွင်လေယာဉ်အချက်အလက်သိရှိတဲ့မှတ်တမ်း Black Box ကိုရေငုပ်သမားတွေကဆယ်ယူရရှိခဲ့ပြီးဖြစ်ကြောင်းအင်ဒိုနီးရှားခီးသွားဝင်ကြီးကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ပြတ်ကျခဲ့တဲ့ဆဝီဂျာယာလေကြောင်းလိုင်းခီးသည်တွင်လေယာဉ်မှာလူပေါင်း62ဦးလိုက်ပါလာခဲ့တာပါရှာပွေဆယ်ယူနိုင်ခဲ့တဲ့ Black Box ကိုဂျာကာတာစိတ်ကမ်းကိုတည်ဆောင်ခဲ့ပြီးသတင်းမီဒီယာတွေကလည်းပြသခဲ့ပါတယ်လေယာဉ်အချက်လက်သိရှိတဲ့မှတ်တမ်းဆက်ကိုတွေ့ရှိချိန်မှာအချက်ပြအတန်နှစ်ချက်ကိုရေငုပ်သမားတွေကကြားခဲ့ရတယ်လို့တယ်ယူပို့ဆောင်ရေးအန်ဒီယကင်းရှင်းရေးကော်မတီအကြီးအကဲဆူရီယန်တိုတီဟာဂျနိုကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်လေယာဉ်မှုမှတ်တမ်းဆက်ဟာအနည်းနာမှရှိနေတယ်ဆိုတာပြသနေတာကြောင့်မကြာခင်ဆက်တွေအလုံးပြန်လည်ကောင်းမွန်လာဖို့ယုံကြည်မှုအပြည့်ရှိနေတယ်လို့လည်းသူကပြောပါတယ်။အဲ့ဒီဆက်နှစ်မျိုးလုံးကနေလေရင်ပြတ်ကြတဲ့အကြောင်းရင်းကိုသိနိုင်ဖို့စုံစမ်းစစ်ဆေးသူတွေကိုအထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်။ Boring 737-500 လေရင်ဟာဂျာကာတာလေဆိပ်ကနေထွက်ခွာပြီး၄မိနစ်အကြာမှာဂျာဗာပင်လယ်ထဲထိုးဆင်းသွားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရလေရင်ဟာပောက်ကွဲတာမျိုးမရှိခဲ့ပဲရေထဲကျသွားချိန်မှာလေရင်ငကိုအစိတ်ပိုင်းနေတိုင်းပြန်တွေ့ရတယ်လို့တီဟာဂျနိုကပြောပါတယ်ဒါအပြင်လေရင်ထိုးကြတဲ့အချိန်မှာအင်ဂျင်ဆက်တစ်လုံးဟာအလုံးလုံးနေစေဖြစ်တယ်လို့သုံးသက်ကြောင်းလဲသူကဆိုပါတယ်ဗုဒ္ဓဘုနေနေခင်သတင်းစီစဉ်ကိုကိုရဲမင်းထွန်းနဲ့အတူကျမအင်ဂျင်နိုင်ကပူတွဲတင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
တရုတ်နိုင်ငံကဒီရက်ပိုင်းပြန်လာတဲ့မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိပြီးတဲ့နောက်နှစ်နိုင်ငံရဲ့ဆက်မှာကျန်းမာရေးစောင့်ကြည့်စစ်ဆေးမှုတွေတိုးမြင့်လာတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်သက်ပါတရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ရွှေလီကျဲကောင်းတဲ့မန်စီမြို့လေးကနေပြည်တွင်းပြန်လာတဲ့မြန်မာနိုင်ငံသား၃ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိရာကနှစ်နိုင်ငံရဲ့ဆက်မှာစောင့်ကြည့်နေတဲ့အစီအစဉ်တွေတိုးမြင့်လာတာပါနေရက်ပြန်မြန်မာနိုင်ငံသားတွေကိုအခုအခါမူဆယ်မြို့မှာတည်တံ့စောင့်ကြည့်ထားပြီးနောက်ထပ်နေရပြန်လာမဲ့သူတွေကိုလည်းစောင့်ကြည့်စစ်ဆေးနေကြအောင်မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်က VOA ကိုပြောပါတယ်
။လုံးလုံးစေဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒီဟိုပေါ့ဘောလုံးကွေးမှာကွာဒီဆန္ဒဖွင့်ကြတယ်အဲ့ဒီကိုအရင်ခေါ်တယ်။ခေါ်ပြီးကျွန်တော်လှည့်ကြစစ်တယ်ပေါ့နော်သူရဲ့လက်တွေပေါ့စစ်ပြီးတော့ negative ဖြေမှာသူတို့အနေနဲ့ရရပြန်ထွက်တော့သူတို့ကလည်းဆိုရင်တော့သူတို့ကိုပြန်လွှဲလို့ရှင်လေဒီဘက်ကနေတော့စစ်ပြီးတော့ negative ဖြေမှာသူတို့ကလည်းပြန်လက်ခံတယ်ဆိုပြီးတော့ဘောနန်းတော်ပေါ်မှာယာယီစစ်စစ်ကိတ်ဒီပိုင်တော်မှာဖွင့်တယ်ပေါ့နော်ပရိုပဂါလေးတစ်စီးပါညာရှင်နေနဲ့
ရှီလာတရုတ်နှစ်တကူမတိုင်မီတရုတ်မြို့တော်ပေကျင်းအနီးတစ်ဝိုက်မြို့တွေမှာတကြောပြန်ပြည်တွင်းကူးစက်မှုတွေကြောင့်စိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေဆက်မြို့မှာလည်းယောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းလာနေတာဖြစ်ပါတယ်ယောဂါစစ်စစ်တွေ့ရှိရတဲ့မြန်မာနိုင်ငံသား၃ယောက်လာခဲ့တယ်ရွှေလီနဲ့ကျဲကောင်းအနီးတစ်ဝိုက်ဒေသတွေကိုဒေသတောင်ရှိသူတွေကစစ်ဆေးနေရလို့မြန်မာလူမှုကူညီရေးအဖွဲ့တွေကပြောပါတယ်။လက်တလုံးမှာတော့ရွှေလီကျဲကောင်မြို့နေရာတချို့ကိုအသွားအလာတိကျကန့်သတ်ထားသလိုလာမယ့်ရက်ပိုင်းအတွင်းမှာတရုတ်အစိုးရကတမျိုးလုံးအတိုင်းအတာနဲ့အသွားအလာကန့်သတ်ဖို့စီစဉ်နေကြောင်းလဲရွှေလီမြို့အခြေဆိုင်ကျင်နာနှွေးထွေးပရာဟိတာကဦးနောင်နောင်ကပြောပါတယ်။
ဟိုတော့ဖွင့်ရတယ်လို့ရောဆားထားပြီးအစိုးရကတည်းကလည်းဝင်တဲ့ခါကိုမတ်မပါရင်တော့အိုမခံဘူး။အခုကျွန်တော်တည်ထားတာတော့20ရက်လောက်ဆားမယ်လို့တည်ထားတယ်။ရက်ပေါ်လိုက်ပြီးစိတ်ထုံးတယ်လို့ကြားတယ်။အတော်ရဖြစ်တာများတယ်ဒီရှိလိပြောင်းလဲဆိုတော့ငါသက်ကိစ္စအကြီးတော်ဆိုရင်ဒီနေရာဝဲချပါများတယ
်ယောဂတွေ့ရှိရမြန်မာနိုင်ငံသား၃ယောက်ကိုစေယုံပို့ဆောင်ထားကြောင်းမူဆယ်ဂယုနာလူမှုကွန်ရီအသင်းဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ်ပြည်တွင်းကူးစက်မှုတွေပြန်ဖြစ်နေတဲ့တရုတ်ပြည်ရဲ့အခြေအနေအကြောင်းနေရာပြန်တွေကိုအထူးသတိထားစောင့်ကြည့်ရလိမ့်မယ်လို့လည်းသူကပြောပါတယ
်ဟုတ်တာသူ့နေပြောရင်ပြည်နိုင်ငံကပြန်လာတဲ့သူတွေအားလုံးကကျွန်တော်မြန်မာ့ယောဂကျင်းနေကျွန်တော်စိတ်ချလက်ချနေနိုင်တယ်ပေါ့နော်အဲနောက်ပိုင်းတော့တွေ့ရှိမှုတွေရှိတာတွေအဲကျွန်တော်ဒီနေ့ကလည်းသုံးရက်တော့တွေ့ရတယ်ကျွန်တော်တို့တော်တော်လေးသတိကျန်ထားနေရတယ်ပေါ့နော်ဒီနိုင်ငံမှာလည်းဒါပြည့်လေးတွေ့ရင်တော့ခုယောဂကကူးနေတယ်ဖြစ်နေတယ်လို့ပဲကျွန်တော်လည်းယူဆပါတယ်ဗျ
တရုတ်နိုင်ငံမှာဇန်နဝါရီ10ရက်တည်းအရောက်100ကျော်ကူးစက်ခဲ့ပြီးအများစုကပြည်내အရှိမြောက်ပိုင်းဟီဘေးပြည်내ကဖြစ်ပါတယ်။ဒါဟာ2020ဇူလိုင်လတည်းအရောက်100ကျော်တွေ့ခဲ့ရပြီးနောက်ပိုင်း9လအတွင်းမှာပထမဆုံးအကြိမ်အများဆုံးပြန်တွေ့ရပါ။ဒီနေ့မှာပဲမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာဝယ်ဆေးရေးအခမဲ့ပေးမယ့်အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝမ်ယီကလည်းထိုးစေးသုံးသိမ့်ပေးမယ့်အကြောင်း နှစ်ရက်ကြာခီးစဉ်မှာကတိပြုပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ VOA အတွက်သတင်းပေးပို့လိုက်တာပါ
။ COVID-19 ကရောဂါထိန်းချုပ်နိုင်မှုနိုင်ငံကိုအရေးပေါ်အခြေအနေကြီးညာလိုက်ရပြီဖြစ်တဲ့မလေးရှားနိုင်ငံထဲမှာတော့မလေးရှားအစိုးရကချမှတ်ထားတဲ့ကပ်ဘေးစီမင်းစည်းကမ်းတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအထူးသတိထားလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်သူတွေကသတိပေးတိုက်တွန်းလိုက်တဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မလေးရှားနိုင်ငံထဲမှာ COVID-19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘရင်ကနေ January 12ရက်နေ့အင်္ဂါနေ့ကနိုင်ငံကိုအရေးပေါ်အခြေအနေကြီးညာလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်ကလည်းရုပ်မြင်သံကြားကနေနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်ကြောင်းအသိပေးပါရယ်လက်တလုံးမှာတော့မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူနဲ့အနီးဝန်းကျင်ကမြို့တွေကိုတရေနှစ်ပတ်ကြာလော့ကဒေါင်းချအသွာလာတွေကန့်သက်ထားသလိုပြည်နယ်အကူအသတ်တွေကိုလည်းအထူးစောင့်ကြည့်နေပါရယ်ခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်နိုင်ရေးမလေးရှားနိုင်ငံအတွင်းမှာအရေးပေါ်အခြေအနေကြေညာလိုက်တဲ့အပေါ်မှာမလေးရှားရောက်မြန်မာအလို့သမားတွေအသွာလာဆင်ကျင်ပြီးစီကန်းတွေလိုက်နာကြပါလို့အလို့သမားရေးဆောင်ရွက်နေသူတွေကတိုက်တွန်းပါရယ်မလေးရှားရောက်မြန်မာတွေလို့သမားတွေရဲ့အရင်မြန်မာတန်ယုံနဲ့အတူကုညီဆောင်ရွက်ပေးနေတဲ့ကိုတီဟမမောင်ကအရေးပေါ်အခြေအနေပေါ်အခုလိုသတိပေးပါတယ်
။မလေးရှားမှာရှိတဲ့ဒီစီပင်းစီကန်ကတော့သူတို့သတ်မှတ်ထားတဲ့အတိုင်းပဲပေါ့နော်။ဟိုကျွန်တော်တို့မလိုအပ်ဖက်နဲ့အပြင်မထွက်စေချင်ဘူးပေါ့။နောက်ပြီးဒီပြည်ငယ်6ခုကိုဟိုဒီအရေးပေါ်အမင်းတော့လောလောဆယ်ချထားတယ်။အဓိကတော့ဒီပိုးအများဆုံးကူးဆက်တဲ့နေရာတွေပေါ့။ဟိုချမှတ်ထားတဲ့စီပင်းစီကန်တွေကတော့မပြည့်မနေလိုက်နာဖို့သူတို့သတိပေးတယ်သူပေါက်ပြတ်တယ်ဆိုလို့ရှိရင်သူ ring gate ပေါ့တထောင်ဒဏ်ရိုက်မယ်ဆိုတဲ့အားလေဒါပြီးခဲ့တဲ့တစ်ခေါက်ကသူချမှတ်ထားတဲ့စီကန်းတွေအတိုင်းပဲပေါ့နောက် land တွေမှာလည်းဟိုရဲတွေဟိုအဖွဲပေါင်းလို့ပေါ့နော်ဒီကျမ်းမာရေးအဖွဲတွေသူ land မှာဟို block တွေကြီးချမယ်ပေါ့နော်အဲ့လိုမျိုးချတဲ့နေရာမျိုးတွေဟိုကိုကဟိုတရားမဝင်ဘူးဆိုလို့ရှိရင်အဲ့လိုနေရာမျိုးတွေရှောင်တင့်နေပေါ့နော်မသွားသင့်ဘူးပေါ့အကောင်းဆုံးကတော့ကိုမြန်မာနိုင်ငံသားအချင်းချင်းတယောက်နဲ့တယောက်အပြန်အလှန်ဖေးမကူညီပေးဖို့ဒီကာလအတွင်းမှာပေါ့။တယောက်နဲ့တယောက်ဟိုအဆက်အသွယ်လေးတွေလုပ်ပြီးတော့လေဟိုစီစီလုံးလုံးနဲ့နေကြဖို့အဲ့ဒါလေးတွေလည်းကျွန်တော်မှာကျင်နေခင်ဗျ
။နိုင်ငံမှာရေးပေါ်အခြေအနေကြီးညာလိုက်ပင်မဲ့လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပြီးတော့ပို့ဆောင်ပေးနေတဲ့အစီအစဉ်တွေကိုတော့တက်ရောက်မှုမရှိသေးပဲတန်ယုံကနေစနစ်တကျဆောင်ရွက်ပေးနေပါတယ်လို့ကိုတီဟမောင်မောင်ကပြောပါတယ်။
ပြန်ပို့တဲ့အားတွေကတော့ပုံမှန်ဟိုလုံရုံလုံစင်တိုင်းသွားတော့သွားလာနေမှာပဲပေါ့နော်ဒါပေမဲ့သူတို့ရဲ့ဒီတတ်မှတ်ထားတဲ့စီကံဥပဒေတွေနဲ့တော့အညီသွားမှာပေါ့နော်ဥမာကားစီးတဲ့ခါကြောင့်ပြင်ကျွန်တော်တို့ကားပေါ်မှာဟိုဒါလူနှစ်ဦးတည်းပို့စီးလို့မရတဲ့ဟာမျိုးတို့ဟိုလေစိတ်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကယ်ဆယ်ရေးနေနဲ့ပြန်မဲ့သူတွေကလေစိတ်သွားတဲ့အခါမှာသူလေရင်နဲ့မှတ်လေးတွေလည်းတေချာ print ထုတ်ပြီးတော့ယူသွားစီချင်တာပေါ့နော်ဘာလို့ဆိုတော့လမ်းမှာစစ်တာစီးတာတွေကလည်းအခုရှိနေဦးမှာပဲစစ်တာစီးတဲ့ခါကြောင့်လို့ရှိရင်ကိုဒီနေ့လီရင်နဲ့ပြန်မမို့လို့အတွက်လီရင်ဝင်သွားပါလေဆိုတော့အထောက်အထားမျိုးလေးတွေကိုပြနိုင်လို့ရှိရင်ဒါဟိုသူတို့စစ်တာဆေးတဲ့ခါကြလို့ရှိရင်စကားတွေအများကြီးမပြောအောင်ပေါ့။ဘာလို့ကဲဆယ်ရေးနေရတလားမှာအခုလောလောဆယ်အနေထားပေါ့နော်လေးကောက်ရှိတဲ့ခါကြတော့အခေါက်တိုင်းလည်းကျွန်တော်ကပြန်ပို့နေရဆိုတော့ဒါကတော့ပုံမှန်သွားတဲ့အတိုင်းသွားနေမှာပေါ့နော်။အရေးအကြောင်းတွေရှိလို့သူသွားကျင်လာကျင်နေဆိုလို့ရှိရင်တော့ခုနပြောတဲ့စီမင်းစီကန်းနေနဲ့တော့လိုက်နာစေချင်တာပေါ့နော်။မလိုအပ်ဖက်နဲ့တော့မထွက်တာတော့အကောင်းဆုံးပေါ့။
မလေးရှားရောက်မြန်မာတွေအနေနဲ့ COVID-19 ကာကွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့သတင်းတွေကိုမျက်ခြေမပြတ်နားဆွင့်ကြပါလို့ကွာလာလွန်ပူမြို့တော်ကမြန်မာလူသမားတွေအတွက်အလုပ်ကိုင်ကူညီရှာဖွေပေးနေတဲ့အေဂျင်စီကကိုဟမ်မွန်အောင်ကအကြံပေးပါတယ
်ဒီအမိတ်တွေကကျတော့ဒီနိုင်ငံသူနိုင်ငံသားတွေတောင်မှအမိတ်တိုင်းလိုက်နာမှာဆိုတော့ကျွန်တော်တို့ foreigner တွေအတွက်ဆိုတော့ပို့ပြီးတော့လိုက်နာတင်တယ်အခုမလေးရှားမှာ passport permit ကန်ပြီးတော့နေတဲ့လူထက်လုံးဝ overstay လုံးလုံး overstay ပေါ့နော်ဘာမှမရှိလို့အများကြီးဖြစ်တော့ကြောင်မလို့ကျွန်တော်မြန်မာနိုင်ငံသားတွေကိုသူနိုင်ငံချထားတဲ့အမိတ်အတိုင်းပဲလိုက်နာပေးကြပါပြီးတော့နှစ်ပတ်ပဲအပြင်မထွက်ဘူးဆိုတော့ကိုယ်အိမ်ထဲမှာပဲလုံးလုံးငြိမ်ငြိမ်နေကြပါသူနိုင်ငံဆောင်ရွက်တဲ့အမိတ်အတိုင်းပဲလိုက်နာပေးကြပါဘာမှအရင်ကြောက်ရွံ့နေလို့မလို့ပါဘူးတော့
အမေရိကန်ပြည်ထောင်စုအခြေဆိုင် John Hopkins ဆေးသက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆောင်ကြည့်ရေးစင်တာရဲ့အင်္ဂါနေ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရမလေးရှားတစ်နိုင်ငံလုံးအတိုင်းအတာနဲ့COVID-19 ကူးစက်သူပေါင်းက 34,000 ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက959ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျမစုမမ
တောရရှင်များရှင်ကျမတင်ကီထိုက်ပါအမေရိကန်ပြည်ထောင်စုမှာအသုံးပြုနေတဲ့ COVID-19 ကာကွယ်ဆေးနှစ်မျိုးဖြစ်တဲ့ Pfizer နဲ့ Moderna ထိုးထားကြသူမြန်မာအမေရိကန်တွေကတော့ဘေးရွယ်ဆိုးကျိုးမခံစားရဘူးလို့ပြောကြပါတယ် COVID-19 ကာကွယ်ဆေးကိုအခမဲ့ထိုးပေးနေပေမဲ့ကာကွယ်ဆေးထိုးဖို့စိုးရိမ်နေကြသူတွေလည်းရှိပါတယ
်။ဒါဆိုဘာမှမဖြစ်ဘူး။နည်းနည်းလေးတော့မနာဘူး။ပထမက flu shot ထိုးတော့ရတာကနည်းနည်းလေးလက်မောင်းလေးအောက်တည်းဒီတစ်ခုကတော့ဘာမှမဖြစ်ဘူး။
တ တက်ကြီးဆောက်ရှောက်ရေးကိဟာမှာအလုပ်လုပ်နေတဲ့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်နေဒေါ်အေးအေးငိမ့်ရဲ့အတွေ့အကြုံမှာသူက Pfizer နဲ့ BioNTech ရဲ့COVID-19 ကာကွယ်ဆေးထိုးခဲ့တာသတင်းသုံးပတ်ပြည့်လို့ဇန်နဝါရီလ23ရက်နေ့ဒီကနေ့မှာဒုတိယအကြိမ်ထပ်ပြီးကာကွယ်ဆေးထိုးမှာပါ။အရေးပေါ်အသုံးဖြစ်ခွင့်ပြုလိုက်တဲ့ Moderna ရဲ့ COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကထိုးခဲ့တဲ့ဆေးကန်းဝန်ထမ်း Maryland ပြည်နယ်မှာနေတဲ့ဒေါ်မေတန်းကိုလည်းမေးထားပါဗျ။ကျမက
healthcare worker လေ။အလုံးလုံးတာဆိုတော့ကျမထိုးပွင့်ရပါတော
့ပြီးတော့ဟုတ်ကဲ့ဘယ်ဆေးထိုးပါတလဲရှင်အန်တီလက
်ကျွမ်းနာ
ပါအော်ဟုတ်ကဲ့အဲ့တော့အန်တီဆေးထိုးထားရလဲရက်ပိုင်းရှိပြီဆိုတော့ဆေးထိုးတာရဲ့ဒီဘေးထွက်ဆိုးကျိုးပေါ့နော်အဲ့အဲ့ဒါတွေများခံစားရပါသလားအန်တီ
လုံးဝမရှိပါဘူးရှင
်ဒါပေမဲ့ကာကွယ်ဆေးမထိုးသူတွေလည်းရှိပါတယ်တက်ကြီးဆောင်းလျှောက်ရေးဂေဟာမှာအလုပ်လုပ်နေတဲ့ဒေါ်အေးအေးငိမ့်ကအခုလိုရှင်းပြထားပါတယ
်အကုန်လုံးမထိုးမှာ nest တွေလောက်ကတော့ထိုးတယ်ကျန်တဲ့ employee တွေကတော့တည်ရမလားသူတို့ထိုးခြင်းထိုးမထိုးခြင်းနေ
အော်ဟုတ်ကဲ့ရှင်အဲ့တော့မအေးငိမ့်ကဘာလို့ထိုးတာပါလဲ
အော်အမကျွန်တော်သူတို့ကကျွန်တော်ဆရာဝန်အရင်မေးတယ်လေဆရာဝန်ကိုအရင်ပြီးရကျွန်တော်တို့ဆရာမြန်မာဆရာဝန်ရှိရလေအမဆရာလို့ကျွန်တော်ထိုးရမလားဆရာလို့ဆိုတော့အာထိုးထိုးတော့ဘာမှမဖြစ်ဘူးဘာမှ side effect လည်းမရှိဘူးဘာမှမဖြစ်ဘူးထိုးတယ်နေရတော့လည်းငါးထက်စောနေသေးတယ်ဆိုပြီးတော့သူကပြောတယ်အကျွန်တော်ထိုးလိုက်တာဘာမှမဖြစ်ဘူးဒီက next month ရလို့မြည်လိုက်တော့လည်းနိုင်နေဘာမှမဖြစ်ပါဘူးပြထိုးရပါရဲ့အလုံးစမ်းသပ်ပြီးပါပေါ့နော်အကုန်လုံးလုတ်ထားတဲ့အတွက်ကြောင့်မလို့ဘာမှမဖြစ်ပါဘူးပ
ြ Pfizer နဲ့ BioNTech နောက် Moderna တို့ရဲ့COVID-19 ကာကွယ်ဆေးကိုအခမဲ့ထိုးပေးနေတာပါ။ဒေါ်မီတန်းကတော့ drive through လို့ခေါ်တဲ့ကားနဲ့သွားပြီးတော့တန်းစီနောက်ဆေးထိုးပေးတဲ့ဝန်ထမ်းကကားအထိလာပြီးတော့ဆေးထိုးပေးတာဖြစ်ပါတယ်။ဒါပေမဲ့ Pfizer ကာကွယ်ဆေးကိုထိုးမလား Moderna ကိုထိုးမလားဆိုတာရွေးချယ်လို့ရပါသလားလို့မေးကြည့်တာမှာတော့
အဲ့လိုရလို့မဟုတ်ဘူးရှင်သူတို့စီမှာရှိတာကိုပဲထိုးပေးရကျမကတော့ရွေးချယ်ခဲ့မှရှိဘူး။ဒါဆေးထိုးပါမယ်လို့
အမေရိကန်ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးအရှိန်မြင့်ထိုးနှံပေးနေတာမှာကျန်းမာရေးဝန်ထမ်းတွေနောက်သက်ကြီးဆောက်ရှောက်ရေးဂီဟာတွေမှာနေထိုင်နေကြသူတွေနဲ့ဆောက်ရှောက်မှုပေးနေသူတွေကိုဦးစားပေးထိုးနှံပေးခဲ့ပြီးဒီအပိုင်းအတွင်းမှာတော့အသက်ကြီးပိုင်းပုဂ္ဂိုလ်တွေနဲ့အများပြည်သူနဲ့မဖြစ်မနေထိတွေ့အလုပ်လုပ်နေကြရတဲ့လုပ်သားတို့ကိုပါစပီးကာကွယ်ဆေးထိုးပေးနေပါပြီ
အိန္ဒိယလေကြောင်းလိုင်းက COVID-19 ကာကွယ်ဆေးတွေကိုဇန်နဝါရီလ12ရက်နေ့ကစပြီးနိုင်ငံတော်ဝန်ဖြန့်ဖြူးပေးနေပါပြီ။လူဦးရေသန်းပေါင်း 1,300 ကျော်ကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်စတင်ဖို့ပြင်ဆင်နေတာပါ။အိန္ဒိယတာဝန်ရှိသူတွေကတော့ဒါဟာကမ္ဘာပေါ်မှာအကြီးကျယ်ဆုံးကာကွယ်ဆေးထိုးအစီအစဉ်ဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်း Riders သတင်းတပုတ်ကိုအခြေခံပြီးကျွန်တော်ကြော်သိမ်းပြောပြပါမယ်။လူဦးရေသန်းပေါင်း 1,300 ကျော်ရှိတဲ့အိန္ဒိယနိုင်ငံကလူထုကိုဇန်နဝါရီလ16ရက်နေ့လာမယ့်စနေနေ့ကစပြီးကာကွယ်ဆေးစထိုးပေးမှာဖြစ်ပြီးတော့ပိုကူနိုင်ရေးအန်ဒရယ်များတဲ့လူကြီးတန်း300ကိုလာမယ့်6လကနေ7လအတွင်းအပြီးထိုးပေးနိုင်ဖို့တာဝန်ရှိသူတွေညွှန်မှန်းထားပါတယ်။ပထမဆုံးတော့ကျန်းမာရေးဝန်ထမ်းတွေနဲ့ရှေ့တန်းကနေလိုကိုင်းနေကြတဲ့လူကြီးတန်း30လောက်ကိုအရင်ကာကွယ်ဆေးထိုးပေးမှာဖြစ်ပြီးအဲ့ဒါပြီးရင်အသက်50ကျော်ဒါမှမဟုတ်ပိုကူနိုင်ရေးအန်ဒရယ်များသူလို့ယူဆတဲ့လူကြီးတန်း290လောက်ကိုဆက်ပြီးထိုးပေးမှာပါ။ကာကွယ်ဆေးအလုံးကြီး5တန်းခွဲကျော်ကိုနိုင်ငံတော်ကမြို့ကြီးအတော်မများစီနေကြောင်းလိုင်းတွေနဲ့အင်္ဂါနေ့ကစပြီးပို့ဆောင်ပေးဖို့စီစဉ်ထားကြောင်းလီကျောင်းဒေါ်လာရေးဝန်ကြီးဟာဒီပ်စင်ဖူရီက Twitter စာမျက်နှာမှာရေးခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဇာတိနိုင်ငံနောက်ပိုင်းဂူဂျရတ်ပြည်နယ်ကဒူဝင်ကြီးနီတင်ပထောကကာကွယ်ဆေးဖြန့်ဖြူးရေးဟာသူတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့ပြောပါတယ်
။ Vaccination dose Ahmedabad ke Sardar Patel
အိန္ဒိယဆိုရဲ့ကာကွယ်ဆေးရေး Sardar Patel နိုင်ငံတကာလေဆိပ်ကိုလေယာဉ်နဲ့ရောက်လာပါပြီ။ Vadodara, Surat နဲ့ Rajkot မြို့တွေကိုအေးအေးခံကားတွေနဲ့ဇန်နဝါရီ23ရက်နေ့မှာအရောက်ပို့ဖို့အစီအစဉ်ထားပါတယ်
။ဒီကာကွယ်ဆေးတွေဝယ်ယူဖို့မိုဒီအစိုးရအဖွဲ့ကအိန္ဒိယနိုင်ငံနောက်ပိုင်းပူနေမြို့မှာခြေစိုက်တဲ့ Serum Institute of India SII ဆေးကုမ္ပဏီနဲ့တနင်္လာနေ့ကသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာပါ။ဒီတင်အောက်စဖို့တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီထုတ်ကာကွယ်ဆေးကိုအသုံးပြုဖို့သူတို့အတည်ပြုပေးလိုက်ပြီးတပတ်ကျော်အကြာမှာ Serum Institute ထုတ် Covishield ကာကွယ်ဆေးတွေသုံးဖို့အစိုးရကစာချုပ်ထုတ်လိုက်တာလည်းဖြစ်ပါတယ်။ထိုးစည်းရဲ့ဈေးနှုန်းနဲ့ပတ်သက်ပြီး SII ရဲ့အမှုဆောင်ရာရှိချုပ်အဒါဖူးနော်ဝေါ်လာပြောတာကတော့
So we've given a special price of 200 rupees for the first 100 million doses only to the government of India.
India အစိုးရရဲ့ပန်ကြားချက်အရပထမဈေးနှုန်းရေးတန်းတရာကိုအထူးဈေးနှုန်းနဲ့ရောင်းထားပြီးပါတယ်။ India rupee ငွေ $3နီးပါးနဲ့ရောင်းပေးတာပါ။ကျွန်တော်တို့ကလည်းဆင်းရဲနှောင့်မသူတွေ၊ပိုကူးလွယ်တဲ့သူတွေ၊ကျန်းမာရေးဝန်ထမ်းတွေအဲ့လိုမျိုးလူသားတွေကိုအထောက်အကူဖြစ်စေခြင်းလို့ဒီလိုမျိုးအထူးနှုံးထားနဲ့ရောင်းပေးတာပါ။ ဒါပြင်တော့ပုဂ္ဂလိကဈေးကွက်တူကိုရောအိန္ဒိယအစိုးရကပါဆေးတလုံးကိုရူပီငွေ1,013ဒေါ်လာကျော်နဲ့ရောင်းချမှာဖြစ်ပါတယ်။ကျွန်တော်ရဲ့ကာဝယ်ဈေးတွေကိုတင့်တော်တဲ့ဈေးနှုန်းတိုင်ဆက်ထားမှာဖြစ်ပေမဲ့လို့ဆေးထုတ်လုပ်မှုကုန်ကျစရိတ်ရူပီငွေ200ထက်တော့ပိုများပါလိမ့်မယ်
။ AstraZeneca ဈေးကုမ္ပဏီကတော့ကာယောဂါကာလအတွင်းသူဈေးကိုအမျက်တင်မရောင်းဘူးဒီကနေအကျိုးအမြတ်ယူမထားဘူးလို့ဆိုပါတယ်။အိန္ဒိယကဈေးတလုံးကို4ဒေါ်လာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဝယ်ယူဖို့ရှိပေမဲ့ဒီနေ့နိုင်ငံမှာဈေးနှုန်းဘယ်လောက်သတ်မှတ်မလဲဆိုတာမသိရသေးပါဘူး။အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့အနောက်ပိုင်းကပြည်နယ်တွေမှာတော့ကလေးတွေကိုပုံမှန်ပိုလီယိုကာကွယ်ဆေးထိုးပေးတဲ့နီလန်တိုင်းလူအလုံးကိုဆေးထိုးပေးနိုင်အောင်လှုပ်သွားမယ်လို့ပြောပါတယ်။ဒီပြည်နယ်တွေကတခုဖြစ်တဲ့တင်မီနာဒူပြည်နယ်ရဲ့ကျန်းမာရေးဌာနအတွင်းဝန် G. Radha Krishnan ကသူတို့ပြည်နယ်မှာစီစဉ်ထားပုံနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ They have ensured that it is all deposited in the cold chain
main အဓိကပြည်နယ်ကြီးတွေကကာကွယ်ဆေးတူလောင်ကနေမှာဆေးတွေကိုအထူးစီမံထားတဲ့ရေခဲပုံတွေနဲ့အစင်းနဲ့ထည့်ထားပါပြီ။အဲ့ဒီရေခဲပုံ5သိန်း3000ကျော်ကိုဒီကနေ့နေကင်းပိုင်းကစပြီးပို့မှာပါ။လုပ်ငန်းတွေကလည်းစတင်နေပါပြီ။နောက်တစ်ဆင့်အနေနဲ့ကာကွယ်ဆေးတွေကိုထပ်ဆင့်ဖြန့်ပေးမဲ့ဒေသကြီး10ခုကအေးအေးကန်းတွေကိုတခါပြန်ပြီးပို့ပေးသွားမှာပါ။အဲဒီကနေတခါပြန်ပြီးမြို့နယ်ပေါင်း50ခုကအေးကန်းတွေကိုထပ်စစ်ဖြန့်ချိပေးမှာဖြစ်ပါတယ်။ဆေးကန်းတွေကတည်ယူလာတဲ့အစ်စ်နိုင်မှာအေးကန်းတွေပါဝင်ပါတယ်
။ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းတာကြောင့်ကာကွယ်ဆေးထိုးလုပ်ငန်းတွေပိုးပြီးရှုပ်ထွေးနိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူတဖြည်းဖြည်းကျဆင်းလာတဲ့ဆိုပေမဲ့ပိုးကူးသူစုစုပေါင်း10သန်းခွဲဝန်းကျင်ရှိပြီးအမေရိကန်ပြည်ရဲ့ကမ္ဘာမှာပိုးကူးသူအရေအတွက်ဒုတိယအများဆုံးနိုင်ငံပါ။ကာကွယ်ဆေးစတင်ပြန့်ပြူးတဲ့အင်္ဂါနေ့မှာတင်ပိုးကူးသူ12,000ကျော်နဲ့လာပေါင်းများစွာအတွင်းအနေအဆုံရောက်ခဲ့ပါတယ်။အိန္ဒိယမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူက1,000+ရှိနေတာလည်းဖြစ်ပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
။ VOA မေဂန်တန်ကဗုဒ္ဓနေ့မနက်ခင်းစီစဉ်နေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကူဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။ Will supplementary elections be held in Myanmar's Rakhine State? ရခိုင်ပြည်နယ်မှာအစားထိုးရွေးကောက်ပွဲတွေကျင်းပနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်း online မှာ Sebastian Strangio ရေးသားရတဲ့ဆောင်မကိုကျွန်တော်အမျက်သူကတင်ပြပေးခြင်းပါတယ်။မြန်မာစစ်တပ်ကတော့ပြီးခဲ့တဲ့အပတ်တည်းမှာပဋိပက္ခတွေကြောင့်ဖျက်သိမ်းခဲ့ရတဲ့အစားထိုးရွေးကောက်ပွဲတွေကိုရခိုင်ပြည်နယ်ထဲမှာကျင်းပဖို့အတွက်ထုတ်ပြန်ချက်တရက်ကိုထပ်မံထုတ်ပြန်ခဲ့တယ်လို့ဆောင်းမကိုအစချီရေးသားလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကလုံခြုံရေးအကြောင်းပြချက်နဲ့မြို့နယ်တော်တော်များများမှာရွေးကောက်ပွဲတွေဖျက်သိမ်းပြီးတဲ့နောက်စစ်တမ်းခံနေရတဲ့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေကလူဦးရေ 1.2 သန်းဟာမဲမပေးနိုင်ခဲ့ကြဘူးလို့ဆိုပါတယ်။မြန်မာစစ်တပ်ကသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာကတော့ရွေးကောက်ပွဲတွေကိုလာမယ့် February 3ပိုင်းအသစ်ရွေးကောက်ခြင်းခံထားရတဲ့ဥပဒေပြုအမတ်တွေကြမ်းမကြိမ်မီကျင်းပတဲ့နယ်လို့ဖော်ပြထားတဲ့အချက်ကိုလည်းဆောင်းမမှာကိုးကားထားပါရယ်စစ်တပ်နဲ့ရခိုင်တပ် AA တို့အကြားနှစ်လကြာပြစ်ခတ်ရဆက်ပြီးတဲ့နောက်အခုလိုရွေးကောက်ပွဲတွေကိုပြန်လည်ကျင်းပပေးဖို့တောင်းဆိုချက်တွေထွက်ပေါ်လာတာဖြစ်ပါတယ်ရွေးကောက်ပွဲပြီးနောက်အပြစ်ခတ်ရဆက်ရေးအတွက်ဂျပန်နိုင်ငံကဂျောင်းဝင်ဆီဆက်ပေးပြီးတဲ့နောက်ထောင်ပေါင်းများစွာသောလူတွေအိမ်ပြန်နိုင်ခဲ့ကြပြီးနှစ်ဖွဲ့လည်းဆီဆက်ဆွေးနွေးနိုင်ခဲ့ကြသလိုရက်ဆိုင်ထားတဲ့ရွေးကောက်ပွဲတွေကျင်းပဖို့လမ်းဖွင့်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ပဋိပက္ခတွေစတင်ကလေးကနေပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းမှာမှစစ်တပ်နဲ့ AA ထိပ်ပိုင်းခေါင်းဆောင်တို့မျက်နှာချင်းဆိုင်ပထမအကြိမ်ဆွေးနွေးနိုင်ခဲ့ကြတာဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်ထူးခြားချက်အနေနဲ့ဇန်နဝါရီလ1ရက်မှာ AA ကအော်တိုဘာလအတွင်းဖမ်းဆီးထားခဲ့တဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်း3ဦးနဲ့စစ်သား3ဦးကိုတမတော်တန်းလွှဲအပ်ပေးခဲ့တာကိုလည်းထည့်သွင်းဖော်ပြထားပါတယ်တမတော်နဲ့ AA နှစ်ဖွဲ့စလုံးကအကြီးမားဆုံးအခက်အခဲအနေနဲ့လက်ရှိအနာရ NLD ပါတီကြံရှိနေတယ်လို့ဆောင်းမမှာထောက်ပြထားပါတယ်ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကတော့အစင်သစ်ဖြစ်နေပေမဲ့လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲလုပ်မယ်လို့ခုထိမကြေညာသေးပါဘူးစစ်တပ်ရော AA ပါနိုင်ငံရေးအမျက်ထုတ်နေတာမို့ NLD ကနှစ်ဖွဲ့စလုံးကိုမယုံကြည်ဘူးလို့သတင်းတချို့ကိုကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်ပြီးခဲ့တဲ့လွတ်လပ်ရေးနေ့ကတမရဦးဝင်းမြတိုက်တွန်းထားတာကတော့ရခိုင်ဒေသမှာရွေးကောက်ပွဲတွေကျင်းပနိုင်မှုအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေတတိပုဂ္ဂလတွေနဲ့အတူလှုပ်ဆောင်သွားမယ်လို့ကိုးကားဖော်ပြထားပြီးဘယ်အဖွဲ့အစည်းတွေလဲဆိုတာကိုတော့အတိအကျမရည်ညွှန်းထားပါဘူးလို့ဆောင်းမမှဖော်ပြထားပါတယ် NLD ရရှိတွေကတော့စစ်တပ်နဲ့ AA အနေနဲ့ရွေးကောက်ပွဲတွေမကျင်းပခင်မှာလုံခြုံရေးကိုအခိုင်အမာအာမခံရမယ်လို့တောင်းဆိုထားပြီးရွေးကောက်ပွဲဥပဒေအရအစိုးရသက်တမ်း၅နှစ်မှာပထမတစ်နှစ်အတွင်းဂျာပြက်ရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ဆိုပါတယ်ရွေးကောက်ပွဲတွေကိုစောစောကျင်းပစေခြင်းလည်းလွှတ်တော်ခေါ်ယူပြီးရွေးကောက်ပွဲဥပဒေကိုပြင်ဆင်ရမယ်လို့လည်း NLD ပြောခွင့်ရဒေါက်တာမျိုးညွန့်ပြောတာကိုလည်းဆောင်းမမှကိုးကားဖော်ပြထားပါတယ် အပြည့်စုံကိုတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လားအနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဥဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလားလားနဲ့လက်ကမ်းကြိုဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လားစာတော်တွေနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်တင်ညာအလင်းပွင့်မြန်မာသူတေသနာဖောင်ဒေးရှင်း AMREF ရဲ့ Senior Gender Program Manager မအေးလက်ထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာမအင်းနဲ့ထွန်းတဲ့ကိုမျိုးတွင် VUE ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးခဲ့တဲ့သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ
့မင်္ဂလာပါကိုကြော်ကြော်သိ
ဆိုတော့ကျွန်တော်ပထမဦးဆုံးမအင်းနဲ့ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမဦးဆုံးတော့ဒီကနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမအေးလက်ထွန်ယူစားပါတယ်ခင်ဗျ။
ကျွန်မလေချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျွန်မသူတေသညာကြီးထဲမှာရောပေါ့နော်ကျွန်မပါဝင်ပြီးတော့မြင်ပြီးတလောက်ကတော့အဓိကတော့အလုတ်ကန်အခွင့်အလမ်းပေါ့နော်ဒါကတော့မျိုးပြလူနေမျိုးပြလူငယ်တွေရောကြီးလက်ကလူငယ်တွေရောတခြားပြည်ငယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်ဒုတိယတစ်ချက်ကတော့ကျွန်မတို့ဒီငိမ့်ချမ်းရေးနဲ့လုံခြုံမှုပေါ့နော်ငိမ့်ချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျွန်မတို့ဒီမှာလက်နက်ကိုင်ပရိခအပခဖြစ်တဲ့နည်းမျိုးတွေပေါ့နော်အဲ့ဒါတွေပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတော့တို့မှာဟိုဟိုဖြစ်လဲဆိုငိမ့်ချမ်းရေးတဲ့တို့ကြတော့လုံခြုံရေးရပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရတာရှိရဲ့နော်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံမခြုံဖြစ်ရတာရှိရဲ့နောက်တစ်ခါကျတော့အင်းနှင်းချက်ဖတ်ဖို့မဟုတ်ပါနော်အဲ့ဒါကြီးပါတယ်နောက်တစ်ခုကဒီအမျိုးသားတွေဆိုရင်မူရစေဝါအန်တီကေပေါ့နော်ဒီဥစ္စာကြီးလို့ကျမတို့လက်တလုံးမြင်မိပါရဲ့ရှင
်ဟုတ်ကဲ့ကိုမျိုးသွေးအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးတစ်ကိုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကရင်ဆိုင်နေတဲ့စံကဘောကပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့နော်ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူးနိုင်ငံတကာနဲ့ရေမောင်းတတ်ဖို့မဖြစ်နိုင်ဘူးဒါအကုန်လုံးအသိလက်ခံထားရတဲ့အချက်ပေါ့နော်ဒီချက်တစ်ချက်ကိုပြောခြင်းနဲ့ဒုတိယအနေနဲ့ကတော့ဒီခုနမိုင်းလက်ထွန်လက်ပြောသားတယ်လို့မျိုးအလောက်ကိုင်းခွင့်လမ်းပေါ့နော်ဒါမျိုးပြောခြင်းနဲ့ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်လိမ့်မယ်ပြီးတော့လေ data အလိုက်ပေါ့နော်ရခိုင်တို့ရှမ်းတို့လူငယ်ဆိုဒီငြိမ်းချမ်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရပ်တည်နေရတဲ့စိန်ခေါ်မှုတွေရှိလိမ့်မယ်တချို့ data ကိုဘူးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိလိမ့်မယ်ဒါတွေလို့ပဲမြင်ပါတယ်ဗျ
။ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိလက်ထွန်းရောကိုမျိုးသွင်းရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်။ဆိုတော့အဲ့ဒီစိန်ခေါ်မှုတွေပေါ့နော်ခုနလိုအလုပ်ကိုင်အခွင့်အလမ်းပဲဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရာဒေတာလိုက်ရှိတဲ့ငင်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရဆေးကိစ္စပဲဖြစ်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာလူငယ်တွေအနေနဲ့လိုအပ်တဲ့သူတို့အတွက်တရားဥပဒေဖြည့်ရှင်းဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အဲ့ဒါတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားမအေးလက်တော့
ကျွန်မပထမဆုံးပြောရရင်အလုတ်ကင်ခွင်လန်းပေါ့နော်အလုတ်ကင်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရာထိုင်နှုန်းက35 အော်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်သူတို့ပြဒီလိုမျိုးကိုဗစ်ကာလမှာပေါ့ကျွန်တော်တို့ပို့ပြထင်ရှားတယ်လူအလုပ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလောက်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်တည်းပေါ့နော်သူတို့ရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဘွဲကအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတခုထက်တင်ရတယ်ပေါ့နော်အဲ့တော့သူတင်ရတဲ့ပညာရေးကလည်းသူ့အတွက်အသုံးဝင်လို့နောက်ခုသူ့အတွက်ရတဲ့အလုပ်အနေထားကလည်းဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်သင့်ဖြစ်နေတဲ့အနေထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဆို2024ရှိနေရရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒထဲကသူတို့ချက်မှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိတယ်တော်တော်လေးလည်းကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရေးဆေးဝါးဆက်သဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲဖော်မှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစမှမို့လို့လားတော့မသိဘူးပေါ့နော်ဒါမျိုးကျမတို့ပြန်စဉ်းစားမိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျမတို့ဟိုမညီမျှမှုတွေပေါ့နော်မညီမျှမှုတွေပြည်နယ်နဲ့တိုင်းဒေသကြီးတွေမှာမညီမျှမှုတွေရှိတော့ဥပမာဒီဟိုဒီငယ်တွေမှာအလုပ်ကံခွင့်လမ်းမရှိရရောနောက်ပြီးတော့ငြိမ်းချမ်းရေးမရှိရရောဒါတွေအကုန်လုံးကရန်ကုန်ကိုစုပြုံလာတယ်စုပြုံပြောင်းလာတော့ရန်ကုန်မျိုးပြဒေသဟာပေါ့လေပို့ပြီးတော့ဟိုဝင်ထုံးဝင်ပို့ပို့ထမ်းရတယ်လို့ပေါ့နော်ဒီမျိုးပြကြီးကအရန်ကိုဗျမ်းပဲလာနိုင်တာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မျိုးပြမှလည်းသူတို့ပိုရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေဆက်ဒေသဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီဘက်ထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမဦးဆုံးအနေနဲ့ဒီအလုပ်ကိုင်းနဲ့ပတ်သက်ပြီးတော့သူတို့မှလက်လမ်းမီရရှိနိုင်မှုတွေအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံခြုံရေးရတော့ရှင်းပါတယ်ဒါတော့လူငယ်တွေမှငင်းချမ်းရေးလုံခြုံရေးအတွက်တော့မပောင်းဝင်နိုင်တဲ့ဟိုမျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပင်လုံးညီလာခံတို့ဘာလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအ
ဟိုကိုယ်စားလှယ်
တွေပေါ့နော်ပောင်းဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါတယ်ရှင်
ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘလို့မြင်ထားပါတယ်လေလူငယ်တွေဟာလိုတဲ့အထောက်ပံ့ရင်းမြစ်တွေတလက်မိမိရနေတယ်လို့ထင်ပါသလားယူဆပါသလား
အဲအရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်ဆက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ကိုနိုင်ငံလူတွေကတူးချင်းဝင်ဝင်နေရတဲ့ကြားထဲမှာပျံသုံးရတဲ့ရတာလည်းနေသေးတယ်ပျံသုံးရတဲ့အသုံးစရိတ်တွေကြောင့်လည်းသူများနိုင်ငံတွေပို့ပြီးတော့စေးကြီးနေသေးတယ်အဲ့ကျွန်တော်တို့လူငယ်တွေမှာဒီ online ကိုသုံးမှု data တော့မှသူများနိုင်ငံတွေရလူငယ်တွေလောက်ဖော်ဖော်တည်တည်မသုံးနိုင်က
ြဟုတ်ပါဘ
ူးအဲ့တော့ဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးဈေးကြီးနေတာပဲဒီလူငယ်တွေရဲ့ပညာဆက်သင်ခွင့်တို့အလောက်ကိုင်းခွင့်လမ်းတွေစူးစမ်းခွင့်တို့ဒါမျိုးတွေအတွက်ကိုအတားအဆီးဖြစ်ပါတယ်တလမ်းမီအခက်အခဲဖြစ်စေလို့ကျွန်တော်မြင်ပါတယ
်သိကောင်းတဲ့ point လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်ဟို online ကနေပြီးတော့ပဲတကယ်တကယ်ကဟလာ online ကဒါဖော်ဖော်တည်တည်သုံးလို့ရမယ်ဆိုရင်ပညာကလက်ဖြားလေးတွေမှာရှိနေတာပဲလေအလွယ်တကူလိလာလို့ရကြမှာဆိုတော့အခုကတော့အရိဟာအတွက်တောင်မှပဲကိုရတဲ့ဝင်ငွေနဲ့ဟလာလိလာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လက်လန်းမိတဲ့အခြေအနေမှာအရင်မြက်လက်လန်းမိတဲ့အခြေအနေမှာရှိသလားဆိုရင်ဒီအဖြေတစ်ခုလေးနဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှပြပြတတကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်တော်စုနေသွားတဲ့အထင်မှလည်းပါပါတယ်ဒါလား၂၁ရာစုပင်လုံးငင်းချင်းစွန်းတွေပဲကိစ္စတို့ပါလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ဗောနောတိကျကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လို့သတ်မှတ်ထားတဲ့အသက်အရွယ်ပိုင်းခြားမှာရှိတဲ့လူတွေပါခြင်းနဲ့ပါမှာပေါ့ဆိုတော့အဲ့ဒီကဏ္ဍနေ၁၀တဲ့တော့မျိုးကုန်းတစ်ခုကိုကျွန်တော်တို့ဆက်ဆက်တဲ့မျိုးကုန်းကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တစ်ပေါ့ဒါမျိုးဆက်တစ်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာတကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်းနဲ့မှတ်ယူတင်းနဲ့ဆောင်ပါလို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်သစ်လို့ပဲကျွန်တော်ပြောပြစီဆိုလူငယ်မျိုးဆက်သစ်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှေ့မျိုးဆက်တွေကနေပြီးတော့လူလူလာလာအလားလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံပြင်ပြောလို့ရပါသလားမအေးလက်တော့
ကျွန်တော်တို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိတာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လှုပ်ဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်တော်တို့အားနည်းနေတာရှိရဲ့နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်တော်တို့လက်ရှိပြည်တော်စုလွတ်တော်ပေါ့နော်ပြည်တော်စုလွတ်တော်ဆိုအခုဟို2020ရွေးကောက်ပွဲပြောသေးရမဟုတ်2015 2020ရွေးကောက်ပွဲအထက်မှာဆိုဒီပြည်တော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့ 35နှစ်အောင်ပါတဲ့အရာခိုင်နှုန်းကတိတ္တမရှိရာခိုင်နှုန်းမရှိဆိုအမတန်ကိုနည်းပါတဲ့အနေအထားမှာရှိပါတယ်အဲ့ဒါလိုပဲပေါ့နော်ကျွန်တော်တို့တခြားသောပေါ့နော်ဟိုကျွန်တော်တို့အပြင်းမြဒီပြည်တော်စုလွတ်တော်မှာပါတဲ့အသက်အရွယ်တွေကလေပြင်းမြဆို55ဆိုတော့လေတော်တော်ကိုကြီးရဲ့လူတွေပုံများကြရလို့ကျွန်တော်တို့တွေးရတယ်နောက်တစ်ခုကျွန်တော်တို့ဟိုတလုံးကနေပြီးတော့ကျွန်တော်တို့ရုံးကနေပြီးတော့လုတ်တက်ပေါ့နော်ဒီဟိုဒီပါတီတွေရဲ့ CEC ဘိုင်းတွေကိုကျွန်တော်တို့မေးမြန်းတဲ့အခါမှာလေပါတီတွေမှာ CEC တွေမှာတို့လူငယ်ဆိုပြီးတော့ကူစားပေးတယ်ဆိုပြီးတော့ပါတီမူဝါဒအနေနဲ့တော့ရှိရတာရှိဒါပေမဲ့ CEC ဘိုင်းတို့ကတော့မှဆိုရင်တို့ဟိုလူငယ်မရှိတလို့ပေါ့နော်လူငယ်ကိုလည်းတို့အနေနဲ့ဟိုရာခိုင်နှုန်းတစ်ခုအနေနဲ့ထည့်တယ်ဆိုပေမဲ့လည်းအများကြီးတော့လည်းမဟုတ်ဘူးဥပမာ NLD ဆိုရင်အခုပြီးခဲ့တဲ့ဘယ်ကောက်ပွဲမှာ900ခိုင်နှုန်းတော့ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့နည်းနည်းတော့ဦးစားပေးလာပေါဝင်လာမှုရဲ့အတွေ့တော့လက်ကမ်းလာလာတော့ရှိရဒါပေမဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်နဲ့မတူဒီအခုကကျမတို့ကနည်းပညာခင်အရင်နှိမ့်မြန်တိုးတက်တဲ့အခါမှာပေါ့နော်ဦးစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့တို့ဒီပုံမှာအတိမတ်ပြုတ်ဖို့အတွက်နည်းနည်းတွန့်ဆုံနေလို့ဒီခါလေးတော့ကျမလူငယ်တွေနဲ့ခံစားမိတာပေါ့လေဟုတ်ကဲ့ရှင
်ကိုမျိုးသူရောကုနာမအေးလက်ထွန်းခံစားချက်ကိုကိုမျိုးသူဘယ်လိုသဘောရသလဲအဲ့လို
ဟုတ်ကဲ့ကျွန်တော်မအေးလက်ထွန်းအမြင်ကိုဟုတ်မအေးလက်ထွန်းအမြင်ကိုကျွန်တော်ထောက်ခံပါတယ်ဗျအရင်ရက်ဆိုင်တော့တိုးတက်မှုတော့ရှိတယ်လူငယ်တွေကိုထားလျောက်နေရာပေးလာတယ်ဒီလူငယ်ရဲ့ရမူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့ကောင်းတဲ့ဘဝတိကြိုးပမ်းလာတယ်။တိုးတော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်တို့မြင်တယ
်။ဒီ
ပါတီတွေအသီးသီး NLD ရောတခြားပါတီတွေရောပေါ့နော်။ပါတီတွေအသီးသီးရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူး။သူများနိုင်ငံမှာဥပမာဖင်လန်မှာဆို20ကျော်လေးနဲ့ဝန်ကြီးချုပ်ဖြစ်တာတို့ပါတော့ပေါ့နော်။တခြားနိုင်ငံတွေရဲ့ကောင်းဆောင်တွေဒီလူငယ်ပိုင်းတွေနဲ့အရေးကြီးတဲ့နေရာတွေယူလာကြတာလွှဲပေးကြတာ။အဲ့လိုမျိုးစနစ်တကျမှုနဲ့ပေါ့နော်။ဥပမာကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှိရတော့တမားဆိုအိုမဆိုတဲ့စကားပေါ်မှာရှိတာပေါ့နော်။ဒီအသက်ကြီးလာနေလေပို့ပြီးတော့ပညာပိုတက်လာနေလေလို့ယူဆခဲ့ကြတာပေါ့နော်အတိုင်းအတာတကူဒီမှန်ပါလိမ့်မယ်ဒီနေ့မှကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ငယ်စကားကိုတက်ကြည့်ပြန်ကြားနေရမျိုးတွေရှိတာပေါ့နော်တို့တွေကတော့မှကျွန်တော်တို့နီးပညာအရာတွေအတွေ့ခေါ်ရတွေမှာရှည်တန်းရောက်နေရမျိုးတွေရှိတယ်ဒါမျိုးဆိုတော့လူငယ်တွေကိုဒီတဲ့ပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့တည်တည်ကြကြပါတော့နော်နေရာပေးဖို့လူတွေဖန်တီးပေးဖို့လူတွေဒီနိုင်ငံတွေမှာဆိုဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပဏ္ဏရာဂိုင်းတို့နေရာပေးမယ်အမျိုးသမီးပဏ္ဏရာဂိုင်းတို့နေရာပေးမယ်ပေါ့နော်တိကျတဲ့ဘယ်လိုမျိုးဦးစားပေးပါမယ်ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ဘဲနဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်တိကျတဲ့ specifying လုပ်တယ် make sure တွေပဲဖြည့်ရမယ်အဲ့လိုမျိုးဒီ smart goal တွေပေါ့နော်အရေးအတွက်နဲ့ quantify လုပ်နိုင်ရမယ်အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်အဲ့လိုဟာမျိုးတွေနဲ့တိတိကျကျဒီ account ထဲပို့ပေးနိုင်တော့ပို့ပြီးတော့ထည့်ရောက်ပါလိမ့်မယ်
ကျွန်တော်အခုစုနေတာကိုနောက်ထောင်နေနေကျွန်တော်ကောင်းတော့မှဘာသွားတတိယတယ်ဆိုတော့ဒေါ ን ဆန်းစုကြည်ကိုယ်တိုင်ပြောခဲ့မှုလားရှိတယ် NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးမှုလူငယ်တွေကိုမျိုးဆက်စ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ဒေါ ን ဆန်းစုကြည်ကဘာထောက်ပြတယ်လဲဆိုတော့မြန်မာနိုင်ငံပညာရေးစနစ်ကတော့ဆောင်နေကြလာခဲ့တယ်ကျွန်တော်တို့မျိုးဆက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှကျွန်တော်တို့ကဟိုတပါတီအာဏာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးပင်းခဲ့ရတာအဲ့ဒီပညာရေးစနစ်ကနေကျွန်တော်ထွက်လာကြရတာဆိုတော့တစ်လုံးကလာလူငယ်တွေငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်ရမြင်ရခဲ့တာရှိတယ်။ဆိုလူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်။အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေကိုလွှဲဖို့ပြုဖို့ဖြစ်နေမှာဆိုတော့ကျွန်တော်ဗာစဉ်းစားမိတယ်လေဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အခြေအချင်းမရှိလို့မပေးတာလား။ဘာကလွှဲနေတာလဲမအေးလက်တော့ဘယ်လိုမြင်လဲ။
ကျမကလေအဲ့လိုဆိုရင်ပထမစဉ်းစားမိတာဟိုရုပ်တရက်ခေါင်းထဲပေါ်လာတာဆရာမြတ်တန်းတင်ရဓာတ်တော်ကိုကြော်မိပြီလေကိုဖြတ်ပြီးရုပ်တရက်ခေါင်းထဲပေါ်လာတယ်အဲ့ထက်မှဆိုရင်ဟိုဟာပေါ့နော်ဟိုဒီလူငယ်နေရာပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျမတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရေရိုးဖြောင့်နေပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ဖယ်ထားလို့တော့မရဘူးဘာလို့အတွေ့အကြုံဖယ်ထ
ားအတွေ့အကြုံကပုံမရတော့ဘူး
ကျမထင်ပါတယ
်ဖယ်ထားမှတော့ဖယ်ထားမယ်ဖယ်ထားရင်လေအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ရှင်ဟုတ
်ဖယ်ထားတယ်အဲ့တော့ဖယ်ထားရင်အတွေ့အကြုံကရမလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျမတို့တွေမှာလေဟို starting camp ဒီပညာရေးစနစ်မှာကိုကပါဝင်လှုပ်ဆောင်ရတဲ့အဥ္စာမျိုးမရှိဘဲနဲ့အဲတင်ကြားရေးမှာကိုကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်ရဲ့ဟိုတီထွင်မှုတွေကျမတို့ပြသခွင့်လည်းမရှိဘူးဥ္စာခွင့်ပေါ့နော် leadership ဆိုတဲ့အဥ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစနစ်မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်ဒါတွေလည်းပါတာပေါ့အဲ့ဒါကျွန်တော်တို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ
်ကိုမျိုးသွင်း
โอเคคุณน่ะกูจ่อๆใต้เนี่ยไมค์แลทอนပြောတယ်လို့ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မှလို့ပါပဲကျွန်တော်တို့အလုံးရှောက်တာတယ်လို့ပေါ့နော်အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့
တွေ့ကြုံ
ရာနည်းပြန်လဲနေတာပဲကြက်ဥနဲ့ကြက်မှပြန်ဆက်လဲဆိုတဲ့ပြဿနာပေါ့နော်ကျွန်တော်တို့ကအဲ့အကြောင်းကိုဒီ အဲ့ဒီတန်လျာစဝန်အစိုးကျစဝန်ပေါ့လေဒါကတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးတဲ့ဘုတ်ဖွဲ့မျိုးမှာဆာဥမာလူငယ်တစ်ယောက်ကိုဘုတ်တော်တော်တွေမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမှမဟုတ်လေပါတီတွေရဲ့စီးစီးတွေနဲ့30ရာခိုင်နှုန်းတွေလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
ဟုတ်တယ်
ပြီးတော့ accountable ချင်းဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးတော့ကျွန်တော်စိတ်ဝင်စားပါတယ်အဲ
့
လိုမျိုးမဖြစ်ဘူးပေါ့နော် by force နဲ့လုံးကြမယ်ဆိုရင်ဘလုံးများရလက်ကဘလုံးများနေပါလေကျွန်တော်တို့အဲ့လိုမျိုးသိနေပါတယ
်ဟိုကျွန်တော်တို့ဟို gender မဲလေထွန်တာ gender issue ဒီကလို့အကြမ်းမလင်းကွေလင်းလင်းဘသူကွေပြတဲ့ issue ဒီကလို့တာဆိုတဲ့အခါကျတော့အဲ့မှဆိုရင်ကျွန်တော်တို့အခုနောက်ဝိုင်းပြမပြီးမှပြောင်းလဲဖြစ်ပြီးနောက်ဝိုင်းမှဆိုအမျိုးသီးပနေရခိုင်နှုန်းဆိုတော့ကျွန်တော်တို့လက်တွေပြောလာကြတယ်လीဒါတော့မှအခုဒီနေ့ဒီအချိန်ထိမဖြစ်သေးတာတွေအများကြီးရှိသေးတယ်ဆိုတော့ဟိုအရင်ကတော့ပို့ပြီးတော့အတန်ကျဲလာတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ကပြောလိုက်ရင်အမျိုးသမီးတွေကိုမပြီးမှနှိမ်မထားပါဘူးလို့အလားအမျိုးသမီးတွေကိုနေရာပေးပါတယ်လို့ဘာဒီအပေါ်ရန်ဟာမျိုးတွေနဲ့တည်တယ်မလားလူအခွင့်အရေးအပေါ်ရန်ဟာမျိုးတွေနဲ့ပြောတာတကယ်လက်တွေ့ကြကြဖြစ်နေတာမျိုးမရှိဘူးလေဆိုတော့ကျွန်တော်အခုနောက်တစ်ခုခေါင်းထဲဝင်လာတာနှစ်ယောက်ဆွေးနွေးတဲ့ဟာကိုကျွန်တော်နားထောင်နေတယ်ဒေတာတွေလူငယ်တွေနဲ့ကျွန်တော်တို့ဒန်းတူကျွန်တော်တို့အိန္ဒိယနိုင်ငံပေါ့နော်အာဆီယံနဲ့ဆိုကြပါဆိုဗျာဒေတာတွေလူငယ်တွေနဲ့မြန်မာလူငယ်တွေကလက်ရှိအခြေအနေမှာသူတင်ကိုတင်တန်းလူရဲ့ယူကြီးလူရှင်နိုင်တဲ့အနေထားမှာရှိပါရဲ့လားမဲတဲ့လူဘယ်လိုမြင်လဲကျွန်တော်ပြောတာခဏတို့တယောက်ချင်းစီမပြောဘူးတော့ဒီပုံရသဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်လူတရလုံးကိုကျွန်တော်ရှင်နိုင်ပါရဲ့လားဒေတာတွေကလူငယ်အ
ဲဒီပုံမှာတော့ကျွန်တော်တို့ဟိုအလံဝေးသေးရလို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရင်ဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာတို့မှာတည်ငြိမ်တဲ့အနေထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငြိမ်းချမ်းရေးကစတင်ငိမ့်နေပြီပေါ့လေကျမတို့မှာအဲ့လိုတင်ငိမ့်မှုမရှိဘူးဂျားထဲမှာဒီလိုမျိုးတဘာဝဘေးအန္တရာယ်တွေနောက်ယောဂပညာတွေဒီလိုကိစ္စတွေပေါ့နော်နိုင်ငံရေးအလဲအပြောင်းတွေဆိုတော့ကျမတို့ကဟိုလေတချို့တွေကသူများနိုင်ငံတက္ကသိုလ်ကျောင်းသားဆိုတာစတက္ကသိုလ်ကျောင်းပညာရေးကိုဟိုအားဆိုင်နိုင်နေပေါ့နော်နောက်ကျောင်းတွင်းဒီဟိုလှုပ်ရှားမှုတွေသူတို့ပြုတ်နိုင်နေကျမတို့ဒီမှာဒီကျောင်းသားဒီနဲ့ပတ်သက်ပြီးဒီတက္ကသိုလ်ကျောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှပေါ့နော်ကျမတို့တွေတွန်းတိုက်တိုက်ပြောခဲ့ရတာတွေကျောင်းသားတွေကပဲတစ်ခါငင်းချင်ကြီးကိစ္စတွေမလဲဝင်ပါရတာတွေကျောင်းသားတွေတစ်ခုတည်းလုပ်ရတာမဟုတ်ဘူးပေါ့နော်ကျမတို့ဒီမှာပို့ပြီးတော့ရုန်းကန်ရတဲ့အနေအထားရှိရလို့ထင်တယ်ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကြတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်ပြိုင်ဆိုင်မှုတွေရှိရသူတို့မှလည်းတခြားသောစိန်ခေါ်မှုတွေရှိမယ်စိန်ခေါ်မှုချင်းကတော့မတူဘူးပေါ့လေဟုတ်ကဲ့
ကိုမျိုးသွင်းကဒီအတွက်ကြုံတခြားဒေတာရင်းအတွက်ကြုံလည်းရှိတယ်ဆိုတော့ကိုမျိုးသွင်းကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာရင်းလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်ပါရဲ့လားတန်းလူကြီးလူရှင်နိုင်ပါရဲ့လား
တယောက်ချင်းစီချွန်နေတဲ့လူတွေကိုအပထားပါတော့အများစုကြီးအတွက်ပြောရရင်တော့ကျွန်တော်တို့ကမရှင်နိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos to Cambodia တို့နဲ့ရှင်ရင်တော့လေမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မလတ်မကန်းကနေဖြတ်သွားတဲ့အင်ဒိုတို့ဗီယက်နမ်တို့နဲ့ရှင်ရင်တော့မရှင်နိုင်ပါဘူးဥပမာပြောရရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာဆင့်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်လူငယ်တိုင်းကအားကစားလှုပ်ရှားမှုတွေချိန်ပေးလို့ရတယ်လုပ်ကြရတယ်ပေါ့နော်မြန်မာပြည်မှာအခုပညာရေးစနစ်တွေပြောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းဆိုတာရန်ကုန်မြို့မှာတော့မှရန်ကုန်လိုမန္တလေးလိုမြို့ရေးမှာရချိုးရေးလို့ရတယ်အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်လိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီးသားတစ်ဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးမှုเนาะကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ခွင့်ပြုပါသူများတွေလည်းနောက်ကျနေခဲ့ပြီ။ဂျန်နဲ့ပညာရေးစနစ်တို့သင်ခဲ့ရတဲ့ပညာရေးရဲ့အရေးသွေးတို့ဒါတွေကတော့အထုတလဲဆိုးနေနေကြမလို့ပါဘူး။နောက်မှဂျန်ရင်ခဲ့ပြီ။စင်ကာပူတို့ဘာလို့လဲရှင်လိုက်ရင်တော့လေတော်တော်ကြီးကိုပြတ်ဂျန်ရင်ခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တော်မှကျွန်တော်တို့ကဒီမနှဲမိအောင်လိုက်ရမယ်လို့
။အေးဗျာကျွန်တော်လည်းဒီမေးကိုမေးတာမေးတာကိုယ်တိုင်လည်းသိတယ်မရှင်နိုင်ဘူးပခုံးချင်းမတိုက်နိုင်ဘူးဆိုတာ။ဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးတော့ဝမ်းနေသွားတယ်ကျွန်တော်သိထားတာလည်းတော့မှာပဲကျွန်တော်တို့ကတော်တော်ကိုဟလာပခုံးချင်းတိုက်နိုင်မှုကျွန်တော်တို့အများကြီးလုပ်ကြရအောင်မှာပါခုနပြောသွားသလိုပဲတကယ့်ကိုစနစ်ကြတယ်ဟလာတည်တည်ချာချာစီစဉ်ထားတဲ့စီမံကိန်းတို့ဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မယ်လေထွန်းရင်မကြခင်မှာအစိုးရတွေတက်တော့မယ
်ဟုတ်ကဲ့
အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရရနဲ့ပတ်သက်ပြီးတော့ပို့ပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလုပ်စီချင်ပါလဲမယ်လေထွန်း
နံပါတ်1ကတော့သူတို့အခုလူငယ်ရေးရမူဝါဒထားမှထားသူတို့အဲ့မှာသူတို့မဟာဗျူဟာစီမံချက်တွေသူတို့လုပ်တယ်ပေါ့နော်အဲ့မှာဆိုတော့ကျွန်မကသိကျင်တာကဒီဟာလေးကိုအကောင့်ထဲပို့ဖို့ သူတို့ budget ရှိသလားပေါ့နော်ဒီ budget ကိုလည်းတီးခြားစဉ်းစားပေးနေခြင်းနဲ့ဒီအတွက်ပေါ့နော်ဒါလေးကိုလုံလုံလောက်လောက်အကောင့်ထဲပို့ဖို့ပေါ့လေအဲနောက်တစ်ခုကကျမတို့တောင်းဆိုနေတဲ့အထက်မှာပေါ့လေအလူငယ်ရေးရောင်ဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့ဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့သူတွေကလူကြီးတွေဖြစ်နေတယ်ဒါပေမဲ့လူငယ်ကိုမပေါ့လားဒီစတဲ့မှာမပေါ့လားတော့မဟုတ်လူငယ်တော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့အဥ္စာကို तू ကလိုက်လို့မဟာမျိုးဖြစ်နေအမှန်တကယ်လူငယ်တင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးတော့ဥဆောင်မှုကိုပေးရမှာပေါ့လေနေရပေးရမှာပေါ့နော်ဒါ bottle up ဖြည့်ရမှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတော့လူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရောင်ဝင်ကြီးကျမတို့တောင်းနေတဲ့လိုမျိုးဒါမျိုးတွေလည်းအကောင့်ထဲပေါ်ပေးသေးတယ်လို့အကြံပြုချင်ပ
ါဒီနေ့လူငယ်နောင်ဝယ်လူကြီးလို့သာပြောကြတာအဲ့ဒါကစကားဖြစ်ပဲရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်အတိမှန်ပြုတ်ပြီးတော့တကယ်ကိုစနစ်တကျခံကြိမ်မာမာပြုစုပြုထောင်ပေးနိုင်မှာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ကပြောသလိုဒေတာတွင်းမှာတော့မကနိုင်ငံတကာမှာမှာလူချင်းတူတူသူချင်းများများဟာရွံ့နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြုထောင်ပေးကြရမယ်ဆိုတာသိသိကြပါရခင်ဗျာအော်ဆွနေပြီးရဲ့မိုင်းလက်ထွန်းကိုမျိုးသွင်းမျောလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ
့ကျေးဇူးတင်ပါတယ်
ပညာလင်းပွင့်မြန်မာသူတေသနာဖောင်ဒေးရှင်းကစီနီယာဂျန်ဒါပရိုဂရမ်မန်နေဂျာမယေးလက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးသွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်္ဂါညဒိုင်ရိုက်လိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOE စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါ Area ဝေးကွာပြီးကျမ်းမပျော်ရှင်ကြပါစေကျွန်တော်ကြိုကြိုသိပ်ပါခင်ဗျာ
VOE မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်ပေါ်မှာအခုတစ်ခေါက်တော့ထိုင်ဝမ်ကျွန်းကိုသွားကြရအောင်မှာထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာငါးပြားရိုက်ကြီးနဲ့ကပ်ရက်ဆောက်ထားတဲ့ဟိုတယ်ကြီးတစ်ခုကိုရေအောက်ကမ္ဘာတစ်ခုလိုအလှဆင်ထားပါတယ်။ငါးပြားရိုက်ထဲကငါးမျိုးစုံကိုလည်းဟိုတယ်ခန်းထဲကနေအချိန်မရွေးကြည့်နိုင်အောင်လို့စီစဉ်ပေးထားပါတယ်။ပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုပါတွေ့နိုင်တဲ့ငါးပြားလိုက်တဲ့ဟိုတယ်ကြီးစီကိုကဘာတွားခီးသွားစီစဉ်ကနေအခုပဲသွားကြည့်ကြရအောင်ပါရှင်။ထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာအန်ဝါရေပြင်နဲ့ဆိုင်တဲ့အသွင်ပြင်တွေနဲ့ပြင်ဆင်ထားတဲ့ဟိုတယ်တစ်ခုရှိပါတယ်။ Cozy Blue လို့နာမည်ပေးထားတဲ့ဟိုတယ်တွေကိုဝင်လိုက်တာနဲ့ရေချောင်းနဲ့ဆိုင်တဲ့အပြင်အစင်တွေကိုတွေ့မြင်ရမှာပါ။ပြင်သစ်စာရေးဆရာ Juvel ရဲ့နာမည်ကျော် 20,000 leagues under the sea ဆိုတဲ့စိတ်ကူးရင်သိပ္ပံဝိထုဇာတ်လမ်းတွေတဲ့ကအတိုင်းရေအောက်ကဘာတစ်ခုလိုဒီဟိုတယ်ကြီးကိုပြင်ဆင်ထားတာဖြစ်ပါတယ်။1869ခုနှစ်တုန်းကရေးသားခဲ့တဲ့အဲ့ဒီဝိထုဇာတ်လမ်းတွေတွေကရေငုပ်တင်မောနဲ့ရေအောက်ကဘာမှာစွန့်စားသွားလာတဲ့အကြောင်းတွေကိုရေးသားထားတာဖြစ်ပါတယ်
။ဝန်ဖန်店呢是以法国科幻小说《海底两万里》这一本小说。
ကျမတို့ဟိုတယ်က 20,000 leagues under the sea ဆိုတဲ့ပြင်သစ်ဝိထုစိတ်ကူးအတိုင်းလုပ်ထားတာဖြစ်ပါတယ်။ဒါကြောင့်ရေချောင်းသိပ္ပံနဲ့ဆိုင်တဲ့ပစ္စည်းတွေသုံးပြီးဟိုတယ်ကိုပြင်ဆင်အလှဆင်ထားတာတွေ့ရမှာပါ။မီးအိမ်တွေ၊မီးရုံဆောင်တွေဆိုလည်းရေသတ္တဝါပုံတွေလုပ်ထားပါတယ်။ဟိုတယ်ကနေဝင်ပြီးဆိုတာနဲ့ရေငုပ်သင်းမောပြတင်းပေါက်ကနေမြင်ရတဲ့ပုံစံမျိုးပကြီကားတွေချိတ်ထားတာတွေ့ရမှာပါ
။ Cozy Blue Hotel ရဲ့ပြောခွင့်ရ Central U ဖြစ်ပါတယ်။ဒီဟိုတယ်ကြီးမှာလာတဲ့သူတွေအနေနဲ့ဝတ္ထုတွေကဇက်ကောင်တွေလိုရေနေသတ္တဝါတွေဘလို့နေထိုင်လှုပ်ရှားနေကြသလဲဆိုတာကိုလည်းလေ့လာနိုင်ပါတယ်။ဟိုတယ်ကြီးနဲ့ကပ်နေတဲ့Xbox ငါးပြားရိုက်ကြီးထဲမှာရှိတဲ့အဓိကငါးခံကြီးကိုတိုက်ရိုက်ရိုက်ကူးပြသနေတာကိုလည်းဟိုတယ်အခန်းတိုင်းမှာတပ်ဆင်ထားတဲ့ရုပ်ပြင်သံကြားတွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားပါတယ်။ရည်ရွယ်ချက်ကငါးမျိုးစုံလှုပ်ရှားသွားလာနေကြတာကိုကြည့်ပြီးတော့စိတ်အပန်းဖြေနိုင်ကြစေဖို့ဖြစ်ပါတယ်။ Cozy Blue Hotel မှာလာတဲ့သူတွေအနေနဲ့အခုလိုမျိုးရုပ်ပြင်သံကြားပေါ်ကနေတယ်မဟုတ်ဘဲရေသတော်ဝါတွေကိုအနီးကပ်မြင်ချင်တယ်ဆိုရင်လည်းဘေးကရက်မှာဖွင့်ထားတဲ့ငါးပြားရိုက်ကိုအချိန်မရွေးသွားကြည့်နိုင်ပါတယ်။တချို့ဟိုတယ်ကပက်ကေ့ချ်တွေထဲမှာငါးပြားရိုက်စီကိုဝင်ခွင့်လက်မှတ်ပါပါတယ်။ Xbox ငါးပြားရိုက်ကြီးထဲမှာတော့ Ether တွေကိုအဓိကဆွဲဆောင်ထားတဲ့ပင်ကွင်းခက်ကလေးတွေသွားလာနေကြတာကို Coffee တောင်ရင်းနဲ့ AA စီစီကြည့်နိုင်ဖို့အတွက်အသေးအချာနေရာဖန်တီးပေးထားပါတယ်။ပင်ကွင်းခက်ကလေးတွေအတွက်နေရာလုပ်ထားတဲ့ Penguin Life ဆိုတဲ့နေရာမှာကုန်းမြင့်တဲ့ရေနေရာကိုခွဲခြားထားပြီးခွဲထားတဲ့နေရာတစ်ခုကိုအကြည်အောင်ပိုက်ကြီးတွေနဲ့ဥမဲနိုင်ကောင်းကြီးတွေလိုဆက်ပေးထားပါတယ်ဒါကြောင့်ပင်ကွင်းငှက်ကလေးတွေဟိုဘက်ဒီဘက်သွားလာနေကြတာကိုလာကြည့်တဲ့ဧည့်သည်တွေလွယ်လွယ်ကူကူမြင်တွေ့နိုင်ကြတာပ
ါ第一次来到这边用餐我觉得上面有气的这样子
ဒီ coffee sign လေးကိုအခုမှပထမဆုံးရောက်ခူတာပါပင်ကွင်းငှက်ကလေးတွေခုလိုကူးခတ်နေတာမြင်ရတော့တိတ်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတယ်လို့ခံစားရပါတယ် သမီးလေးနဲ့အတူစားရင်းနဲ့ရေတရဝါတွေကိုကြည့်ရတဲ့အတွေ့အကြုံကရှားလဲရှားထူးလဲထူးပါတယ်လူတိုင်းလာတဲ့နေရာလို့ကျမကတော့အကြံပြုချင်ပါတယ
်ဒီဧည့်သည်ကတော့သမီးနဲ့အတူငါးပြားရိုက်ကိုလာပြီးကော်ဖီဆိုင်မှာပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုကြည့်နေတဲ့သူဖြစ်ပါတယ်ထိုင်ဝမ်ကျွန်းမြောင်ပိုင်းမှာပထမဆုံးဖွင့်လှစ်တဲ့ငါးပြားရိုက်ကြီးတဲ့မှာရေတရဝါတွေကိုအာယုံ၅ဗနဲ့ခန်းစားလေ့လာနိုင်အောင်လို့လုပ်ပေးထားပါတယ်ဒီ Xbox ငါးပြားရိုက်ကြီးဟာဂျပန်နိုင်ငံယိုကိုဟာမာမြို့မှာရှိတဲ့ငါးပြားရိုက်ကြီးရဲ့အခွဲဖြစ်ပါတယ်ရေတရဝါတွေကို360ဒီဂရီပတ်လည်ကနေလေ့လာလို့ရမယ်ကန်ကြီးတွေထဲမှာပြသထားပါတယ်ဒီငါးပြားရိုက်ကြီးနဲ့ဆက်ရဖွင့်ထားတဲ့ Cozy Blue Hotel ကြီးကလည်းရေမျက်နှာပြင်အောက်ကပင်လယ်သမုဒ္ဒရာကြီးရဲ့လှပမှုလျှို့ဝှက်ဆန်းကျင်မှုထူးခြားမှုတွေကိုခံစားနိုင်ဖို့အတွက်အပြင်အဆင်တွေနဲ့ဧည့်သည်တွေကိုစောင့်ကြိုနေပါရဲ့ရှင်ကျွန်မဆုမြတ်မောပ
ါအမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်အရေးပါတဲ့သဘောတူညီချက်တစ်ခုရရှိအောင်ရှားဝင်ဆက်ဆက်ပေးနိုင်ခဲ့ပါတယ်ဒီတခါဆက်ဆက်ပေးခဲ့တာကတော့မော်ရိုကိုနိုင်ငံနဲ့အစ္စရေးနိုင်ငံအကြားသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။လတွေနဲ့ချီပြီးဒီလိုသဘောတူညီချက်ရရှိအောင်ဆောင်ကျင်းပေးခဲ့တာဒါဟာ၄ချိန်မြောက်ဖြစ်ပါတယ်။အစ္စရေးနဲ့မော်ရိုကိုနိုင်ငံအကြားလာမဲ့သတင်းပတ်တွေအတွင်းတန်တမန်ဆက်ဆံရေးအပြည့်အဝအကောင့်ထဲပေါ်ကြတော့မှာပါ။ဒီသဘောတူညီချက်အရာနှစ်နိုင်ငံအကြားလေရင်ခီးစဉ်တွေအပြန်အလှန်ပြန်တန်းနိုင်ကြမှာဖြစ်ပြီးအစ္စရေးနဲ့မော်ရိုကိုနိုင်ငံကကုမ္ပဏီတွေလည်းစီဝါရေးပူပေါင်းဆောင်ရွက်နိုင်ကြမှာဖြစ်ပါတယ်။ဒီသမိုင်းတွင်မဲ့ခြေလန်းကတဆင်မော်ရိုကိုနိုင်ငံအနေနဲ့အစ္စရေးအပါအဝင်ကမ္ဘာတဝန်းရှိဂျူးလူမျိုးတွေနဲ့ရောမော်ရိုကိုနိုင်ငံကဂျူးအတိုင်းဝိုင်းနဲ့ပါဆက်ဆံရေးကောင်းမွန်အောင်တည်ဆောက်နိုင်တော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်အရာနှစ်နိုင်ငံပြည်သူတွေရဲ့လူနေမှုဘဝတိုးတက်ရေးနဲ့စီဝါရေးဆက်သွယ်မှုထဲထဲဝင်ဝင်ဆောင်ရွက်နိုင်ကြတော့မယ့်တစ်ချိန်ထဲမှာပဲအစ္စရေးနိုင်ငံရဲ့လုံခြုံရေးပိုအဆင်ပြေစေမှာဖြစ်ပါတယ်။မော်ရိုကိုနိုင်ငံဟာ1989ခုနှစ်ကအမေရိကန်ပြည်ထောင်စုကိုတန်တမန်ရေးအရာပထမဆုံးအသိအမှတ်ပြုတဲ့နိုင်ငံဖြစ်ခဲ့ပါတယ်။အဲ့ဒီနှစ်ထဲမှာပဲအမေရိကန်နိုင်ငံသစ်ကတင်မောတွေမော်ရိုကိုနိုင်ငံကစိတ်ကန်းတွေမှာစိုက်ကပ်ခွင့်ပေးခဲ့ပြီးကုန်သွယ်ရေးနဲ့ကုသရေးဝန်ကြီးဆက်သွယ်မှုအပြင်အမေရိကန်လုံခြုံရေးတိုက်ပွဲဝင်ခဲ့တာကိုလည်းအားပေးထောက်ခံခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကကျွန်တော်တို့ရဲ့ချစ်ချည်ရေးကကြမ်းကြမ်းခံနိုင်ခဲ့ပါတယ်။ကျွန်တော်တို့နိုင်ငံတို့ရဲ့နိုင်ငံသားတွေအားလုံးတရားဝါပြောမှုနဲ့လုံခြုံရေးစိတ်ချရအောင်အလားအလာကောင်းတွေအတွက်တကားဖွင့်ပေးနိုင်ဖို့အာရုံစိုက်နေကြတာနဲ့ပတ်သက်ပြီးအစ္စရေးနဲ့မော်ရိုကိုနိုင်ငံတို့နဲ့အတူကဘာကိုကြီးညာမောင်းခတ်လိုက်တာပါပဲလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတထရန့်ကလည်းမော်ရိုကိုနိုင်ငံဟာစာအရလွန်ပြင်းအနောက်ပိုင်းနယ်မြေကိုအချုပ်အခြာအာဏာပိုင်ဆိုးတယ်ဆိုတာကိုအသိအမှတ်ပြုပြီးဖြစ်ပါတယ်။မော်ရိုကိုကစာအရလွန်ပြင်းအနောက်ပိုင်းထိန်းချုပ်နေတာကိုအဆုံးသတ်ရင်းနဲ့အဲ့ဒီဒေသလွတ်လပ်ရေးအတွက်လှုပ်ရှားနေတဲ့ပေါ်လစ်ဆာရီယိုလို့ခေါ်တဲ့တော်လှန်ရေးအဖွဲ့အစည်းနဲ့မော်ရိုကိုနိုင်ငံအကြားပြဿနာကိုနိုင်ငံရေးအရာစစ်ဆန်ညှိနှိုင်းခြင်းနဲ့တာလင်တကူတီတော်ဖြည့်ရှင်းတဲ့ဤဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကဆက်လက်ယုံကြည်ပါတယ်။ဒီစစ်ဆန်ညှိနှိုင်းမှုအနေနဲ့မော်ရိုကိုနိုင်ငံရဲ့ကိုပိုင်အုပ်ချုပ်ခွင့်အစီအစဉ်မူပေါင်းအတွင်းကသာဖြစ်ထွန်းသင့်တယ်လို့ဝန်ကြီးပွန်ပီယိုကမှတ်ချက်ချပါတယ်။မော်ရိုကိုနိုင်ငံမှာဘာသာကြားတွေအကြားအပြန်အလှန်သီးခံလေးစားမှုအတွေ့ကြိုးပမ်းမှုဟာချီးကျူးစရာပါပဲ။တမိုင်းစင်လာရလူနည်းစုဂျူးတိုင်းဝိုင်းကိုအကာအကွယ်ပေးတာမာရာကတ်ချ်ကျညာစာရန်လို့ခေါ်တဲ့အစ္စရေးနဲ့သဘောတူညီချက်အရာဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်ဆောင်ကျင်းနေတာတွေဟာဒေသတွင်းနဲ့ကမ္ဘာတဝန်းနမူနာကောင်းတရပြသနိုင်လိုက်တာဖြစ်ပါတယ်။တမားချမ်းသာထဲမှာထင်းထင်းရှားရှားအလင်းပြထားတဲ့အတိုင်းငြိမ်းချမ်းရေးဆောင်ကျင်းသူတွေဟာကိုယ်ဆိုင်ပြောတဲ့ငြိမ်းချမ်းရေးအသည့်အပွင့်ကိုမှန်ကန်သိမြတ်စွာခံစားနိုင်ကြမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။အမေရိကန်ပြည်ထောင်စုအစ္စရေးနဲ့မော်ရိုကိုနိုင်ငံတို့ဟာငြိမ်းချမ်းတဲ့ဒီထက်ပိုမိုကောင်းမွန်တဲ့ကမ္ဘာကြီးအဖြစ်ငြိမ်းချမ်းရေးကိုဆောင်ကျင်းပေးလိုက်နိုင်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရရှင်။
ဟုတ်တယ်ဦးနေမနေခင်တဲ့လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ဒီမိုကရက်မတ်တွေကသူ့ကိုတရားစွဲဆိုဖို့ကြိုးပမ်းနေတာကရည်စရာကောင်းတဲ့အတိတ်ပဲရှိတဲ့လို့ရလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ဒုတိယသမ္မတမိုက်ပင်စ်အစိုးရအဖွဲ့ဝင်တွေအနေနဲ့အခြေခံမှုတွေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25ကပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့ သမ္မတထရမ့်ကိုရာထူးကဖယ်ရှားပစ်ဖို့တောင်းဆိုတဲ့စံဖြတ်ချက်ကိုအမေရိကန်အောက်လွတ်တော်ကဒေသစံတော်ချုပ်အင်ဂါနီညပိုင်းမှာချမှတ်ဖို့ရှိပါတယ်။အဲ့ဒီတောင်းဆိုချက်ကိုဒုတိယသမ္မတပန့်စ်က24နိုင်ငံအတွင်းမလုံဆောင်ပေးဘူးဆိုရင်တော့သမ္မတကိုတရားစွဲဆိုရင်အောက်လွတ်တော်ကွန်ဂရက်စ်ကဆက်လက်လုံဆောင်သွားဖို့ရှိပါတယ်။ကုလသမဂ္ဂတွင်ဝန်ကြီးအန်တိုနီယိုဂူတာရက်စ်အနေနဲ့ဒုတိယသက်တမ်းတာဝန်ထမ်းဆောင်မှုလိုလားကြောင်းကုလသမဂ္ဂထွေထွေညီလာခံနဲ့လုံခြုံရေးကောင်စီကိုအသိပေးခဲ့တယ်လို့အတွေ့အကြုံချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂအတွေ့အကြုံချုပ်ရဲ့ဒုတိယသက်တမ်းက2022ခုနှစ်ကနေ2026ခုနှစ်အထိဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်။ COVID-19 ကာကွယ်ဆေးအမြောက်များထိုးနှံပေးမယ့်အစီအစဉ်ရှိနေပေမဲ့ဒီနှစ်ထဲကမ္ဘာသူကမ္ဘာသားအလုံးဗိုင်းရပ်စ်တန်ခရိုင်စွမ်းရရှိမဲ့ herd community အစ်စင်ကိုရောက်ရှိအောင်မှာမဟုတ်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကဂျာဗာပင်လယ်ထဲပြကျခဲ့တဲ့ခီးသည်တွေလေယာဉ်ရဲ့အချက်လက်သိသိတဲ့မှတ်တမ်း black box ဆက်ကိုရေကုပ်သမားတွေကဆယ်ယူရရှိခဲ့ပြီးဖြစ်ကြောင်းအင်ဒိုနီးရှားခီးသွွားဝန်ကြီးကအင်ကာနီကပြောပါရယ်။ပြကျခဲ့တဲ့ရှရီဝီဂျာယာလေကြောင်းလိုင်းရဲ့ခီးသည်တွေလေယာဉ်မှာလူပေါင်း62ဦးလိုက်ပါသွားခဲ့တာဖြစ်ပါရယ်။ဖို့တုံးနေမတဲ့ခဲစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရွှင်လန်းချမ်းမြေပါစေကျွန်တော်ရဲ့ပထမ
This program has come to you from the Voice of America, Washington.